Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဇူလိုင်လ12ရက်တောက်ကြနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ2532 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့တကောင်စင်းကောက်တဲ့အထက်နိုင်ငံသားဟုတ်မဟုတ်မေကွန်ထဲ့ဖို့အစမပြေဖြစ်ခဲ့ပြီးတဲ့နောက်ကုသရေးဝန်ကြီးဌာနကစင်းကောက်ပေးဖို့တမနာထောက်ခံညွှန်ကြားလိုက်ပါတယ်အမေရိကန်တဲ့ကိုတရားမဝင်ရောက်နေပြီးပြန်ပို့ဖို့အမိန့်ထုတ်ခံထားသူတွေကိုလူမှုကြီးကြပ်ရေးကလာမယ့်တင်းငွေတွေမှာလိုက်လံဖမ်းဆီးတော့မှာပါအမေရိကန်မှာရှေ့သတင်းပတ်ကျင်းပမဲ့ဘာသာရေးညီလာခံမှာရိုဟင်ဂျာကိုယ်စားလှယ်တွေကိုဖိတ်ကြားထားတယ်လို့ဆိုပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့မခင်ဖြူထွေးနဲ့အတူတင်ပြပေးသွားမှာပါခင်ဗျ
ဟုတ်ကဲ့ပါရှင်ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့တိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်ထဲမှာအင်တာနက်တွေဖြတ်တောက်ခံထားရတာအခုဆိုရင်သတင်း၃ဘက်လောက်ရှိလာပြီဖြစ်လို့အခက်အခဲတွေကြုံနေရပါတယ်ဒါပေမဲ့တချို့နေရာတွေမှာတော့သုံးနေရတယ်လို့ဆိုပါတယ
်ဒီမှာကျွန်တော်မြင်းမြင်းနေမှာတော့ဒီတိုင်းနယ်လေးတောင်းရေးတက်ဆင်းမှာတော့အင်တာနက်လိုင်းတွေပုံပုံရတယ်ဆိုတာကို
ဒီသတင်းနောက်ပိုင်းမှာစစ်တပ်ကတုံ့ပြန်ချက်နဲ့အတူအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်ပြီးတော့ရခိုင်ပြည်နယ်ထဲမှာဒီလိုမျိုးမိုးအဆက်မပြတ်ရွာသွန်းနေတဲ့အတွက်ဒုက္ခသည်စခန်းတချို့ရင်းနှီးမြုပ်ပြီးတော့စားနပ်ရိက္ခာနဲ့နေထိုင်ရေးအခက်အခဲဖြစ်နေပါတယ်။ဒါအပြင်ကချင်ပြည်နယ်ရခိုင်စခိုင်းတိုင်းနဲ့ပဲခူးတိုင်းနေမှာလည်းမြေရည်တွေကစိုးရိမ်မက်ကိုကျော်လွန်နေလို့ရေပေးဆောင်စခန်းတွေအေးပေါ်ဖွင့်နေထားရပါတယ်။ကချင်ပြည်နယ်ဟူးကောင်းကျယ်ဝင်းကနေတွေ့ရှိခဲ့တဲ့နှစ်ပေါင်း69တန်းကထူးထူးခြားခြားငှက်တကောင်ရဲ့ရုပ်ကျွင်းပေါ်သုံးသက်ချက်တွေကိုလည်းနားဆင်ရမှာပါ။အခုရင်ဆုံးကတော့တောက်ကြနေညအတွက်နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မခင်ဖြူထွေးတို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
အမေရိကန်ပြည်ထောင်စုအတွင်းနိုင်ငံသားဗနအုပ်ရှိနေတယ်ဆိုတဲ့အချက်လက်တွေကောက်ခံဖို့သမ္မတဒေါ်နယ်ထရမ့်ကသမ္မတညွှန်ကြားချက်အမိန့်ထုတ်ပြန်ပြီးကုသရေးဝန်ကြီးဌာနကိုတာဝန်ပေးလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာ7နှစ်တကြိမ်ကောက်ယူတဲ့တကောင်စင်ရင်မှာနိုင်ငံသားဟုတ်မဟုတ်ဆိုတဲ့မေကွန်ထက်မင်းမဲ့အငင်းပွားပွဲအစီအစဉ်ကိုသမ္မတကဆွန့်လွတ်လိုက်ပြီးတဲ့နောက်မှာအခုလိုတခြားဘက်ကနေနိုင်ငံသားစင်ရင်ကိုကောက်ယူဖို့ကြိုးစားလာတာပါ။သမရအမိန့်ကြေညာချက်ထုတ်ပြန်လိုက်တဲ့အတွက်2020တကောင်စင်းရင်မှာနိုင်ငံသားဗန်ယောက်ရှိတယ်နိုင်ငံသားမဟုတ်သူဗန်ယောက်ရှိတယ်ဆိုတာအပြင်အမေရိကန်ပြည်ထောင်စုထဲမှာတရားမဝင်နေထိုင်သူဗန်အုပ်ရှိနေတယ်ဆိုတော့ကဘာအတိအကျသိနိုင်မှာဖြစ်ကြောင်းပြည်ထောင်စုအစိုးရရှေ့နေချုပ်ဝီလျံဘာကုသရေးဝန်ကြီးဝန်ကြီးဝဲလ်ဘာရော့စတိုနဲ့ချန်ယန်ပီအင်ပီရောမှာပြုတ်လုတဲ့သတင်းသာရှင်းလင်းပွဲအတွင်းသမရထွန်းကပြောပါတယ်ဒါအပြင်အမေရိကန်ပြည်ထောင်စုမှာရှိတဲ့လူဦးရေစုစုပေါင်းထဲမှာနိုင်ငံသားဗန်အုပ်ရှိနေတယ်ဆိုတဲ့စာရင်းရအောင်လှုပ်ဆောင်မဲ့သူ့ရဲ့အစီအစဉ်ကိုလက်လျှော့မှာမဟုတ်ကြောင်းလဲသမရထွန်းကပြောပါတယ်မဲပေးခွင့်ရရှိရေးကိုပံ့ပိုးတဲ့အနေနဲ့တကောင်စင်းင်းထဲမှာနိုင်ငံသားဟုတ်မဟုတ်ဆိုတဲ့မေးခွန်းထည့်မိမဲ့သမရထွန်းအစိုးရရဲ့အစီအစဉ်ဟာတမင်လှုပ်ကြံတီထွင်ထားတဲ့မေးခွန်းဖြစ်ကြောင်းနိုင်ငံတော်တရားရုံးချုပ်ကဆုံးဖြတ်ချက်ချလိုက်တာကြောင့်သမရရဲ့အစီအစဉ်ပြတ်သွားပေးခဲ့တဲ့နောက်မှာအခုလိုတခြားဘက်ကနေနိုင်ငံသားစီရင်ရနိုင်ဖို့စီစဉ်လာတာဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုမှာတရားမဝင်နေထိုင်နေကြသူတွေကနေရက်ပြန်ပို့ဖို့အမိန့်ထုတ်ခံထားရသူ2000ထက်မနည်းကိုအဓိကထားရှာဖွေဖမ်းဆီးမှုတွေလူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်ဌာန ICE ကတနင်္ဂနွေနေ့မှာစတင်ပြုလုပ်မယ်လို့သတင်းတွေထွက်ပေါ်နေပါတယ်ရှာဖွေဖမ်းဆီးမဲ့စီစဉ်ကို ICE ကတော့အတိမပြုပါဘူးအမေရိကန်ထဲမှာတရားမဝင်နေထိုင်နေကြသူတန်းတဲ့ချီကိုနေရက်ပြန်ပို့မယ်လို့သမ္မတထရမ့်ကလွန်ခဲ့တဲ့သတင်းသုံးပတ်ကတည်းကကတိပေးထားပါတယ်နိုင်ငံပြောင်းချေချနေထိုင်သူများအခွင့်အရေးလှုပ်ရှားသူတွေကတော့တနင်္ဂနွေနေ့မတိုင်ခင်ကတည်းက ICE အရာရှိတွေလိုက်လံရှာဖွေဖမ်းဆီးမှုတွေလုပ်လိမ့်မယ်လို့ခန့်မှန်းနေကြတာပါနိုင်ငံတွေကနေပြည်နေတံပေးခံရမယ့်သူစီရင်နေနိုင်ငံတွေကနေနှင်ထုတ်မဲ့စီရင်နေဘယ်သူတွေပါတယ်ဆိုတာအခုထိမသိရသေးဘူးလို့ ICE အရာရှိတယောက်က VOA ကိုပြောပါတယ်နိုင်ငံတွေကနေလုံးဝထွက်သွားဖို့အမိန့်ထုတ်ခံရသူတရားမဝင်တန်းကိုပထမပြစ်မှတ်ထားလိမ့်မယ်လို့အမေရိကန်နိုင်ငံသားနဲ့လူဝင်မှုကြီးကြပ်ရေးဌာန USCIS ရာရင်ညွှန်ကြားရေးမှူး Ken Susan Nelly ကသတင်းတောက်တွေကိုပုံထုနေတော့ကပြောကြားခဲ့ပါတယ်။အခုလိုတရားမဝင်နေထိုင်သူတွေကိုဖမ်းဆီးနေရပြန်ပို့မဲ့အစီအစဉ်ဟာရက်ဆက်တဲ့လုပ်ရဖြစ်တယ်လို့အထက်လွှတ်တော်လူနည်းစုကောင်စာဒီမိုကရက်လွှတ်တော်အမတ် Chuck Schumer ကပြောကြားခဲ့ပါတယ်။အမေရိကန်ကအဓိကမြို့ကြီးဆယ်မြို့မှာလိုက်လံရှာဖွေဖမ်းဆီးတဲ့စီမံကိန်းကိုစတင်လှုပ်ဆောင်လိမ့်မယ်လို့ New York Times သတင်းစာကြီးမှာကြာတာမင်းနေ့ကစတင်သတင်းထုတ်ပြန်ခဲ့တာပါရှင်။
ဟမစ်ရဲ့ကြားကိုဖြတ်သွားနေတဲ့ပြည်ထောင်စုယူနိုက်တက်သင်္ဘောကိုအီရန်စစ်ရေးရင်တွေကဟန်တားခဲ့တယ်လို့ပြည်ထောင်အစိုးရကကြားသာပေးနေမှာပြောပါတယ်အီရန်စစ်ရေးရင်ကဟန်တားဖို့ကြိုးစားတာမှာပြည်ထောင်စုစစ်သင်္ဘောကနှုတ်နဲ့သတိပေးလိုက်တော့မှနောက်ကျောင်းပြန်လှည့်သွားတယ်လို့ပြည်ထောင်အစိုးရကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ် ဗြိတိရှားဘက်ကအဲ့ဒီလိုဆွတ်ဆွဲပြောဆိုနေတဲ့ကိစ္စအပေါ်အီရန်ဒေါ်လာရေးအဆောင်တပ်ဖွဲ့ကညှင်းဆိုလိုက်ပါတယ်အီရန်ရစ်တပ်သင်္ဘောတွေဟာလုံရုပ်လုံစင်အတိုင်းလုံဆောင်ခဲ့တာဖြစ်ပြီးဘယ်နိုင်ငံကြားသင်္ဘောနဲ့မှထိတဲ့ရင်ဆိုင်မှုမရှိခဲ့တဲ့အကြောင်းအထူးသဖြင့်အင်္ဂလိပ်သင်္ဘောနဲ့ထိတဲ့ရင်ဆိုင်ခြင်းမရှိကြောင်းအီရန်ဒေါ်လာရေးအဆောင်တပ်ဖွဲ့ရဲ့ပြောကြားချက်ကိုအစိုးရပိုင်း Fast သတင်းမှာဖော်ပြထားပါတယ်အဲ့ဒီဒေသမှာတာဝန်ကျနေတဲ့အမေရိကန်ရစ်တပ်တပ်မဟာ9ရဲ့တပ်မှုရစ်တပ်ဗိုလ်ချုပ်ကြီးဂျင်မလွိုင်းကတော့အီရန်ဒေါ်လာရေးအဆောင်တပ်ဖွဲ့ကအဲ့ဒီဒေသမှာဗြိတိသျှ United သင်္ဘောကိုဇူလိုင်လ10ရက်နေ့ကတရားမဝင်နောက်ရှက်ခဲ့တယ်ဆိုတာသိထားကြောင်းဒီကိစ္စအတွက်ဗြိတိသျှဒေါ်လာတော်ဝင်ရစ်တပ်နဲ့ပူးပေါင်းဆောင်ရွက်နေကြောင်းကြာတာပြည်နယ်နောက်ပိုင်းကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ British Airlines တင်ထားတဲ့ British Heritage United သင်္ဘောကို Iran တော်လိုင်းအဆောင်တပ်ဖွဲ့ကအဲ့ဒီလိုနောက်ဆက်တဲ့ကိစ္စကိုပြစ်တင်ရှုတ်ချကြောင်းအမေရိကန်နိုင်ငံသားဌာနပြောခွင့်ရ Morgan Ortegas ကကြာတာပြည်နယ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းထည့်သွင်းပြောကြားခဲ့ပါတယ်
။ Russia နိုင်ငံကနေမှယူတဲ့ S-400 အမျိုးအစားလေကြောင်းယာဉ်ကာကွယ်ရေးစနစ်ကိုလက်ခံရရှိပြီလို့တူရကီကာကွယ်ရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်။အန်ကာရာမြို့တော်အပြင်ဘက်နားမှာရှိတဲ့ Martek Lite အခြေစိုက်စခန်းစီကိုရုရှားလို့တာဝေးပြစ်မစ်ဆိုင်းဒုံးရန်ကာကွယ်ရေးစနစ်ရောက်လာတာပါ။ဒီတို့ဖွဲ့ဝင်နိုင်ငံတခုကပထမဆုံးရုရှားစီကလက်နက်ဝယ်ယူတာမို့အဖွဲ့ဝင်တူရကီအနေနဲ့ရုရှားဆူရနဲ့ပုံနှိပ်ကနေပြီလားဆိုတဲ့စိုးရိမ်မှုတွေလည်းထွက်ပေါ်နေပါတယ်ဒေါ်လာတန်း 2,000 တန်ဖို့ရှိတယ်လို့ဆိုရဲရုရှားနဲ့လက်နက်အယောင်းဝယ်သဘောတူညီချက်ကနေနှုတ်ထွက်ဖို့အမေရိကန်ကတူရကီကိုပြင်းပြထန်ထန်တိုက်တွန်းခဲ့တာပါတကယ်လို့ရုရှားစီကလက်နက်ဝယ်ရင်အမေရိကန်က F-35 အမျိုးအစား Stress Fighter Jet တွေတူရကီကိုရောင်းတော့မှာမဟုတ်ဘူးလို့ပြောကြားထားပါတယ်အဲ့ဒီလိုလို့ရင်တူရကီဘက်ကလက်နက်အယောင်းဝယ်စာချုပ်အရဒေါ်လာဘီလီယံနဲ့ချီဆုံးရှုံးမှာဖြစ်ပါတယ်တူရကီလေယာဉ်ပိုင်လော့တွေကိုအမေရိကန်ကမှတင်နန်းတက်ခွင့်ပါဝင်တဲ့အစီအစဉ်နဲ့အမေရိကန် Stealth Fighter Jet လေယာဉ်တွေဝယ်ယူဖို့တူရကီကစီစဉ်နေတာပါအခုတော့ဒီအစီအစဉ်ဖြစ်မဲ့ပုံမရတော့ပါဘူးရုရှားလို့လက်နက်စနစ်တွေဟာ NATO တပ်ဖွဲ့ဝင်တွေသုံးတဲ့စနစ်နဲ့မကိုက်တဲ့အပြင် F-35 အမျိုးအစား Stealth Fighter Jet တွေအတွက်အန္တရာယ်ရှိတယ်လို့အမေရိကန်ကအကြိမ်ကြိမ်ပြောကြားခဲ့တာပါတူရကီဘက်ကတော့သူ့နိုင်ငံကာကွယ်ဖို့ဘယ်လက်နက်ဝယ်မယ်ဆိုတာကိုယ်တိုင်လွတ်လွတ်လပ်လပ်ရွေးချယ်ပိုင်ခွင့်ရှိတယ်လို့အလေးထားပြောဆိုခဲ့ပြီးရုရှားစီကလက်နက်မဝယ်ဘူးအမေရိကန်ရဲ့တောင်းဆိုမှုကိုငြင်းဆန်ခဲ့ပါတယ်ရှင
် VOA American နဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိ925 kHz 11695 932 kHz 9303ညာ951 kHz 5885တို့အပြင်စနေတနေ့ရက်မှာလိုင်းလိုက်မီတာ190 kHz 1505လို့ပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကတောက်ကြနေညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ကဖာတဝမ်းဘာသာရေးဖြစ်နေမှုဖြစ်ပေါ်နေတာတွေကိုမိမောင်းထုတ်ပြဖို့ရည်ရွယ်တဲ့ညီလာခံတစ်ခုရှေ့သတင်းပတ်အတွင်းဝါရှင်တန် DC မြို့မှာကျင်းပမယ်ကြောင်းအမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်။အခုကျင်းပမယ်ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာညီလာခံကိုရိုဟင်ဂျာတွေအပါအဝင်နိုင်ငံပေါင်းတရာစင်ကျော်ကကိုယ်စားလှယ်တွေတက်ရောက်ကြမှာဖြစ်ပြီးအမေရိကန်ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာတာမကြီးဆန်ဘရောင်းဘက်ကပြောပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့တာမကြီးဘရောင်းဘက်ကထက်သွင်းပြောဆိုသွားတာမှာတော့
There will be Rohingya here. There will not be representatives of the Myanmar government invited.
So they're not invited.
Not invited.
ညီလာခံကိုတက်ရောက်ကြားနာမဲ့သူတွေစီးနေမှာမြန်မာနိုင်ငံကထွက်ပြေးလာကြတဲ့ရိုဟင်ဂျာမွတ်စလင်ကိုယ်စားလှယ်တွေလည်းပါဝင်မဲ့အကြောင်းဒီညီလာခံကိုတက်ဖို့အတွက်အမေရိကန်ပြည်ထောင်စုနဲ့သဘောထားချင်းတိုက်ဆိုင်တဲ့နိုင်ငံတွေကိုသာဖိတ်ကြားထားတာကြောင့်မြန်မာအစိုးရကိုယ်စားလှယ်တွေပါမမဟုတ်ကြောင်းနဲ့မြန်မာနိုင်ငံကိုတော့သဘောထားတိုက်ဆိုင်တဲ့နိုင်ငံလို့သတ်မှတ်မထားကြောင်းတာမကြီးဘရောင်းဘက်ကပြောကြားခဲ့တာပါတရုတ်နိုင်ငံရှင်းချန်ဒေတာကမွတ်စလင်လူနည်းစုတွေအပေါ်အခွင့်အရေးချုပ်ဖောက်မှုတွေကိုလည်းသမ္မတဒေါ်နယ်ထရမ့်အစိုးရကမိမောက်ထိုးတင်ပြနေပြီးအဲ့ဒီအခွင့်အရေးချုပ်ဖောက်မှုတွေမှာပါဝင်သူတွေနဲ့ထိတွေ့ဆက်ဆံတဲ့ကုမ္ပဏီတွေကိုအရေးယူမဲ့ပိတ်ဆို့မှုတွေလည်းချမှတ်ထားပြီးဖြစ်ပါတယ်။ညီလာခံကိုဖိတ်ကြားထားသူတွေထဲမကြသေးခင်ကဆန်ဒီယေဂိုမြို့ကဂျူးဖျားကြောင်မှာဖြစ်သွားခဲ့တဲ့ပစ်ခတ်မှု၊နယူးဇီလန်နိုင်ငံဘလီကြောင်ပစ်ခတ်မှု၊သရီးလင်္ကာနိုင်ငံမှာအစ္စတာဆန်ဒေးနေ့မှာတိုက်ခိုက်ခံခဲ့ရမှုတွေအတွင်းသေဆုံးခဲ့သူတွေရဲ့မိသားစုဝင်တွေလည်းပါဝင်တယ်လို့ဆိုပါတယ်
စီရရလိုအပ်လာရင်ဓမ္မမုတ်လူသားချင်းစာနာတဲ့အကူအညီတွေပေးဖို့လိုအပ်လာတဲ့အခါကျရင်ရေတက်အချင်းချင်းကြားဆက်သွယ်ပူးပေါင်းဆောင်ရွက်ဖို့ရည်ရွယ်တဲ့ဖက်ဆက်စီလေ့ကျင့်မှုကိုမြန်မာနဲ့စင်ကာပူရေတက်တို့ပထမဆုံးအကြိမ်လုပ်ခဲ့ကြပါတယ်စင်ကာပူရေတက်က RSS Valiant နဲ့ RSS Valor စီရရင်နှစ်ဆင့်ဟာရန်ကုန်ကိုတွားရောက်ခဲ့ပြီးတော့မြန်မာစစ်တပ်နဲ့စီလေ့ကျင့်ခဲ့တယ်လို့စင်ကာပူရေတက်ကသတင်းထုတ်ပြန်ပါတယ်မြန်မာနိုင်ငံမှာတက်မတော်ရေကဘုံမှုချုပ်ထိန်ဝင်းအပါအဝင်မြန်မာတာဝန်ရှိသူတွေနဲ့အလုပ်ဖြစ်တဲ့ဆွေးနွေးမှုတွေလုပ်နိုင်ခဲ့တယ်လို့လည်းဖော်ပြထားပါတယ်။မြန်မာရေတပ်နဲ့ပထမဆုံးအကြိမ်ပင်လယ်ထဲမှာဖက်ဆက်စီလေ့ကျင့်မှုကိုလုပ်ခဲ့တဲ့အကြောင်းနဲ့နှစ်နိုင်ငံကြားခိုင်မာတဲ့စစ်ဘက်ဆက်ဆံရေးတိစောက်ရာမှာအခုလိုပူးတွဲစီလေ့ကျင့်မှုတွေကအရေးကြီးတယ်လို့စင်ကာပူရေတပ်ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်ရှင်။
မက္ကဆီကိုပင်လယ်ကွေ့အတွင်းတိုက်ခတ်နေတဲ့မုန်တိုင်းဘယ်ရီကြောင့်အမေရိကန်ပြည်ထောင်စုတောင်ပိုင်းလူဝီဇီယားနားပြည်နယ်ကန်ယူရာဒေသတစ်လျှောက်မှာမိုးလေဝသပညာရှင်တွေကမုန်တိုင်းသတိပေးချက်ထုတ်ပြန်ထားပါတယ်။သမ္မတဒေါ်နယ်ထရမ့်ကလည်းလူဝီဇီယားနားပြည်နယ်ကိုအရေးပေါ်အခြေအနေကြာသပတေးနေ့နောက်ပိုင်းကကြေညာလိုက်တာကြောင့်မုန်တိုင်းတိုက်ခတ်နေစဉ်နဲ့နောက်ဆက်တွဲကာလတွေမှာပြည်ထောင်စုအစိုးရရဲ့အကူအညီပေးနိုင်ရေးအတွက်အမိမြေလုံခြုံရေးဝန်ကြီးဌာနနဲ့ပြည်ထောင်စုအရေးပေါ်ကယ်ဆယ်ရေးနဲ့စီမံခန့်ခွဲရေးဌာနဖီမာတို့ကပြင်ဆင်နေကြပါပြီ။မုန်တိုင်းဘယ်ရီဟာပြင်အားအဆင့်1လောက်နဲ့တောက်ကြနေနောက်ပိုင်းဒါမှမဟုတ်စနေနေ့အစောပိုင်းလောက်မှာဝင်ရောက်တိုက်ခတ်နိုင်ကြောင်းမြို့သားမုန်တိုင်းဌာနကမျှော်လင့်ထားပါတယ်။ဒါဟာအတ္တလန္တိတ်သမုဒ္ဒရာမုန်တိုင်းရာသီမှာပထမဆုံးဝင်ရောက်တိုက်ခတ်မဲ့မုန်တိုင်းလည်းဖြစ်ပါတယ်။တောက်ကြနေအစောပိုင်းအထိတော့ဒီမုန်တိုင်းဟာမစ္စစ်ဆီပီမြစ်ရဲ့အနောက်တောင်ဘက်ကီလိုမီတာ155အကွာလောက်မှာလေတိုက်နှုန်းတနာရီ85ကီလိုမီတာနှုန်းနဲ့တိုက်ခတ်နေတယ်လို့ဆိုပါတယ်ပုထုနေ့မှာတိုက်ခတ်ခဲ့တဲ့မုန်တိုင်းကြောင့်ရေကြီးရေရှာမှုတွေနဲ့ရင်ဆိုင်နေရပြီးဖြစ်တဲ့ New Orleans မြို့မှာလည်းမုန်တိုင်းသတိပေးချက်တွေထုတ်ပြန်ထားပါတယ်
ဇွန်လအတွင်းတရုတ်နိုင်ငံကကုန်ပစ္စည်းတင်ပို့မှုကျဆင်းခဲ့တယ်လို့တွင်းကုံကလည်းခန့်မှန်းထားတာထက်နည်းခဲ့တဲ့အတွက်ကမ္ဘာစီးပွားရေးအင်အားအကြီးဆုံးတရုတ်နိုင်ငံအပေါ်အမေရိကန်ရဲ့ကုန်သွယ်ရေးဖိအားတွေပြီးနေတဲ့နောက်ထပ်လက္ခဏာအဖြစ်မြင်နေကြပါတယ်။တရုတ်ကောက်ခွန်ဌာနကဒီကနေ့ထုတ်ပြန်တဲ့ကိန်းဂဏန်းတွေအရတရုတ်ပို့ကုန်ဟာ2018ဇွန်လကထက် 1.3 ရာခိုင်နှုန်းကျဆင်းခဲ့တာပါ။တွင်းကုံကလည်း 9.3 ရာခိုင်နှုန်းကျဆင်းခဲ့ပါတယ်။ပြည်တွင်းမှာရောပြည်ပမှာပါဝယ်လူအားကျဆင်းခဲ့တယ်လို့အမေရိကန်ကကုန်သွယ်ခွန်တည်တည်တသာတိုးမြင့်ခဲ့တာကြောင့်တရုတ်ထုတ်ကုန်လုပ်ငန်းတွေအခက်ကြုံနေကြတာပါအစကတည်းကအမျက်နည်းနေတဲ့အခြေအနေမှာအခုလိုကျဆင်းနေတာကြောင့်တရုတ်အစိုးရဘက်ကလုပ်ငန်းတွေအပေါ်စီးပွားရေးအရကြားကန်ပေးတဲ့ဆောင်ရွက်မှုတွေလိုအပ်လာလိမ့်မယ်လို့လေ့လာသူတချို့ကပြောဆိုကြပါတယ်ဒေါ်လာ200ဘီလီယံတန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်အမေရိကန်ကသွင်းကုန်ကို25ရာခိုင်နှုန်းအထိကောက်ခံမှုကိုဇွန်လမှာပထမဆုံးအပြေအဝကြုံခဲ့ရတာဖြစ်ပါတယ်ရှင်
တောက်ကြညာအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မက်ခင်ဖြူထွေးတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOE ကနေခုထုတ်လွှင့်ပေးနေတဲ့မြန်မာဘာသာအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOE ရဲ့ Facebook လူမှုကွန်ရက်စာမျက်နှာနဲ့ website စာမျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြပါရှင်။အခုရင်းဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေတင်ဆက်ပေးကြပါမယ်။တိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်တွင်းမှာအင်တာနက်ဖြတ်တောက်ခံထားရတာအခုဆိုရင်သတင်းသုံးပတ်လောက်ရှိလာပြီဖြစ်တဲ့အတွက်အခက်အခဲတွေနဲ့ကြုံနေရတယ်လို့ဒေသခံနိုင်ငံရေးအသိုင်းအဝိုင်းနဲ့အကူအညီပေးနေသူတွေကပြောပါတယ်အင်တာနက်ဖြတ်တောက်မှုကြောင့်ဒေသခံတွေရဲ့ကြုံတွေ့နေရတဲ့အခက်အခဲတွေကိုမတင်ပြနိုင်ပဲဖြစ်နေရတယ်လို့သတင်းတူရောင်တွေပြန့်နှံ့မှာကိုလည်းစိုးရိမ်နေကြရတာပါအကြောင်းဆုံးကိုတော့မြမသတင်းပညာသိပ္ပံကျောင်းက VOE ရုံးရဲ့အလုပ်သည်မတ်အကနွန်ကသတင်းပေးပို့ထားတာနားဆင်ပါရှင်
လနဲ့ကင်ပလီပခတွေကြုံနေရတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကမြို့နယ်ကုန်းမြို့နယ်မှာဖြစ်ခဲ့တဲ့လ23ရက်နေ့ကစတင်ပြီးအင်တာနက်အသုံးပြုတာတွေကိုဖျက်တောက်ခဲ့ပြီးနောက်အခက်အခဲတွေကြုံနေရတာပါ။တည်တော့လဲရခိုင်ပြည်နယ်လှုပ်တော်မှာအရေးကြီးအဆိုတရက်တင်တွင်ဆုံးဖြတ်ပြီးအစိုးရကိုအင်တာနက်ဆက်သွယ်မှုတွေပြန်လည်ဖွင့်ပေးဖို့တောင်းဆိုခဲ့ပေမဲ့အခုချိန်ထိဘာတုံ့ပြန်ချက်မှမရသေးဘူးလို့မင်းဖြာမြို့နယ်ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးလှသိန်းအောင်က VOA ကိုအခုလိုပြောပါတယ်
ကျွန်တော်ကဒီတစ်ခါအရေးပေါ်အစည်းအဝေးမှာကျွန်တော်ဒီဟိုကွန်ဂရက်ရဲ့လမ်းနဲ့စစ်လျက်နေကအရေးတကြီးအဆိုဖြစ်ထင်ခဲ့ပါတယ်။အဲ့ဒါကိုလွတ်တော်မှာလည်းတက်ွက်သူမရှိအတည်ပြုခဲ့ပါတယ်။သို့တော်လည်းဒီနေ့တက်တီတော့အဲ့ဒီကိစ္စကဟိုအစိုးရကအကောင့်တွေဖော်တာတော့မရှိသေးပါဘူး။ဟိုသို့တော်တချို့ကျွန်တော်ကျွန်တော်မြင်ရတချို့မြင်နေမှာတော့မသိဘူးနဲ့ကျွန်တော်မြင်နေမှာတော့ဒီတန်းနေလေးတော့တက်သေးမှာတော့အင်တာနက်လိုင်းတွေပုံလို့ရတယ်ဆိုတော့ဟိုဒီဒါအဲ့ဒီနားမှာသွားပြီးတော့အရင်ကသုံးနေကြတဲ့သူတွေကြိုးကြောက်ချက်ရလို့သိနေရပါတယ်
မြန်မာစစ်တပ်အတိုင်းဝိုင်းမှာအင်တာနက်တောင်းလို့ရနေတဲ့ဆိုတဲ့တဲ့တင်နဲ့ပတ်သက်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောရေးဆိုခွင့်ရှိသူပို့မှုကြည်ဝင်းစော်ဦးကိုဆက်သွဲမေးမြန်ရမှာတော့
အဲ့ရတယ်ကျွန်တော်မသိဘူးခင်ဗျာကျွန်တော်ကတောထဲမှာနေတဲ့လူဆိုတော့အဲ့ရတယ်ဘာမှမသိဘူးဟုတ်ကဲ့ကျွန်တော်တော့ဘာမှမသိဘူးကျွန်တော်နေတဲ့နေရာစတော့ကမရတဲ့နေရာဖြစ်တဲ့ကြောင့်ကျွန်တော်အဲ့ဒါဘာမှမလုပ်ဘူ
းဖြတ်တောက်ခံထားရတာကြောင့် ADD data မှာနေထိုင်ကြတဲ့ data ခံတွေကလက်တလုံးမှာစိုးကြိုးခံစားနေကြရပါတယ် data ခံတွေကသူတို့တွေခံစားနေရတာကိုဖော်ထုတ်ခွင့်မရတဲ့အကြောင်းလွှတ်တော်ကိုယ်စားလှယ်ဦးလှသိန်းအောင်ကအခုလိုပြောပြထားပါတယ
်ဒီလူတွေပေါ့ဟိုဒုတိယတုံ့ပြန်နေစွန်းအမရှိအောင်ဟိုလောက်ပြလိုက်တဲ့သဘောဖြစ်တယ်ပြီးရင်မြေပဲနေစမှုတွေလေဒီတမကအကြံဖက်မှုတွေလည်းအများကြီးဖြစ်လာနိုင်တယ်။အဲ့ဒီအကြံဖက်မှုတွေကိုလည်းတော့အချိန်နဲ့တပြင်းညီဟိုအများပြည်သူသိရှိအောင်တပြားခွန်းတွေကိုပိုက်ပန်လိုက်တယ်။အဲ့ဒါကြောင့်ကျွန်တော်တို့ကပြည်သူတွေကိုဒုက္ခ တို့ထိကိုဟိုတို့ထိလိုက်တယ်လို့ပဲကျွန်တော်တို့သုံးသက်တယ
်ရခိုင်ပြည်နယ်ကိုအင်တာနက်ဖျက်တောက်ထားတဲ့တော့တကယ်မြေပြင်မှာဖြစ်ဖြစ်နေတဲ့အခြေအနေတွေကိုအမှန်တိုင်းမသိနိုင်တတ်တော့တကယ်အမှားတွေအတုတွေကိုဖီသူတွေယုံမှားမိတာမျိုးဖြစ်လာနိုင်တယ်လို့ရခိုင်တိုင်းရင်းသားမျိုးနွယ်များအစေရောအသွင်ရမှုကိုစောစောထွန်းကအခုလိုပြောပြပါတယ
်။အဲကျွန်တော်တို့ဒီတမီးမောင်ချလိုက်တော့ဗျာဒီယခုဆိုလို့ချင်းရင်းနစ်စီလောက်တောင်မှရှိနေပြီပေါ့လေ။ဒီကြားထဲမှာကတော့ဒီသမတော်ကနေပြီးတော့မှခြေရော်တွေကိုပို့ပြီးတော့မှစစ်ဆေးတာတွေအဲနောက်ပြီးတော့ဖျက်ဆီးတာတွေနောက်တခြားလူပင်းရှိဖို့မုန်းငယ်ပို့ပြီးတော့လိုလာတာကိုတွေးရတယ်ပေါ့။အဲဆိုတော့ဒီလိုအခြေအနေမျိုးတွေကဒီ internet ပေးရတဲ့နောက်မှာပို့ရှိလာတာအများမျိုးကိုကျွန်တော်တွေးရတယ်။ဆိုတော့ကျွန်တော်တို့ကတော့ပေါ်မှာအများကြီးစိုးရင်တာပေါ့လေနော်အဲနောက်ဒီအနေအထားတွေကိုလည်းပဲအစောဘက်ကတာဝန်ရှိတဲ့သူတွေကသိသိရှင်းနေပေါ့ကျွန်တော်တို့ဘာလို့ဆိုတော့တကယ်မြေပြင်မှာဖြစ်နေတဲ့အခြေအနေတစ်ခုခုကဘာဖြစ်နေမှမသိတော့တရင်မုံချတာပဲခင်ရပြီဆိုလို့ရှိရင်ကျွန်တော်တို့ကတရင်အမတွေရောတရင်အတုတွေရောအမျိုးမျိုးတက်လာတာပေါ့နော်
လက်နဲ့ကင်ပလီပခါတွေဖြစ်ပေါ်နေတဲ့ data မှာအင်တာနက်ဆက်သွယ်မှုတွေဖျက်တောက်ခဲ့တဲ့အပေါ်မှာတော့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတကာအသားဝိုင်းနှင့်လူအခွင့်အရေးလှုပ်ရှားသူတွေကတော့စိုးရိမ်မကင်းသဘောထားတွေပြောဆိုထားကြတာပါအထူးသဖြင့်လူသားချင်းစာနာမှုအကူအညီတွေလိုအပ်နေတဲ့ဒေသမှာအခြေခံဆက်သွယ်မှုလွတ်လပ်စွာဖော်ထုတ်ပြောဆိုခွင့်တွေကိုပိတ်ပင်မှုတွေမလုပ်ဖို့လည်းတိုက်တွန်းထားကြပါတယ
်မြမသတင်းပညာသိပ္ပံကျောင်းက VOA ရုပ်အလုတ်တင်မတ်အန်ကနွန်တင်ပြပေးသွားတာဖြစ်ပါတယ်ရှင်တဆက်သေးပါပဲရခိုင်ပြည်နယ်အတွင်းကဒုက္ခသည်စခန်းတွေမှာရေကြီးရေရှမ်းဖြစ်နေတဲ့အခြေအနေကိုလည်းကြည့်ရအောင်ပါရခိုင်ပြည်နယ်အတွင်းမှာတော့မိုးကအဆက်မပြတ်ရွာသွန်းပြီးတော့လေးမျိုးမြစ်ရေတက်လာတဲ့အတွက်ကြောင့်မို့လို့မြောက်ဦးမြို့နယ်စင်ဘော်ကိုင်းဒုက္ခသည်စခန်းနဲ့မြတစောင်းစစ်ဆောင်စခန်းတွေမှာရေနစ်မြုပ်ပြီးတော့စခန်းကိုနေရာပြောင်းရွှေ့နေရတယ်လို့အကူအညီပေးအဖွဲ့ဝင်တွေကပြောပါတယ်အထူးသဖြင့်ကတော့ယာယီတဲဆောက်လုပ်ဖို့နဲ့စားနပ်ရိက္ခာပိုင်းတွေမှာအကူအညီလိုအပ်နေတာပါအခြေအနေအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအိမ်သတင်းပေးပို့ထားပါတယ
်မိုးဆက်မပြတ်ရွာသွန်းနေမှုကြောင့်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ကလေးမျိုးမြင့်နေမှာရှိတဲ့စင်မောကိုင်းစစ်ဆောင်စခန်းဟာရေနစ်မြုပ်မှုကြောင့်နေရာပြောင်းရွှေ့နေရတယ်လို့မြောက်ဦးရေးဘော်ကုညီရေးဖွဲ့ကကုစော်ထွန်းကပြောပါတယ
်စင်မောကိုင်းမှာကအင်ထောင်စု405စုကစင်မောကိုင်းရဲ့ရွာအနောက်ဘက်မှာရှိတဲ့အဲ့ဒီဗိုလ်ရီကုန်းဖရားပေါ့ဗျာအဲ့ဒီကုန်းကိုပြောင်းပြီးတော့အစောဦးတွေစားဆောင်နေကြပြီပေါ့အဲရေကကြတော့သူကလေးမျိုးမြင့်ကမ်းမှာကြတော့ကြည့်နေကြပါအဲ့နေရာက
ပြီးခဲ့တဲ့မတ်လကမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စိုက်ပွဲတွင်လေးမျိုးမြင့်နာကမော်ရွာတက်ဖရားကြီးချိတ်ချောင်းစားတဲ့ကြေးရွာကရွာသား1900ကျော်ကနေစင်ဘောကိုင်းရွာဘက်ကိုစစ်ပီးသိမ်းချောင်းလာတဲ့သူတွေဖြစ်ကြပါတယ်။လက်ရှိနေရာပြောင်းရွှေ့နေရတဲ့စစ်ဆောင်တွေအတွက်ယာယီတပ်ရင်ဆောက်လုပ်ရမှာလိုအပ်ချက်တွေအများကြီးရှိနေတယ်လို့ကုစော်ထွန်းကပြောပါတယ
်။စခန်းကလည်းသူတို့ပထမဆောက်ရတဲ့နေရာတွေမှာဝါးနေဆိုတော့တချို့တွေကပြန်ပေါ်ရတာရှိတယ်ပြန်ပေါ်မရတာရှိတယ်ပေါ့လေ။ဆောက်ဦးလည်းအဓိကရှတ်တာလည်းအဓိကအရေးပေါ်လိုအပ်မယ်။ဆိုင်ပါလည်းအဓိကလိုအပ်မယ်ပေါ့
။ဒီလိုစစ်ဘေးတံမကရေဘေးဒုက္ခကိုပါထပ်စစ်ကြုံနေရတဲ့ဒုက္ခတွေတွေအတွက်အစိုးရအာဏာပိုင်တွေစီကအကူအညီမှုတွေမရရှိသေးဘူးလို့စစ်ဆောင်တာဝန်ရှိသူတွေကဆိုပါတယ်။စင်ဘောကန်စစ်ဆောင်စခန်းရေဘေးတံခံရတာနဲ့ပတ်သက်လို့မြောက်မြွတ်နယ်အုပ်ချုပ်ရေးမှူးဦးမောင်သာစိန်ကခုလိုပြောပါတယ်
ကျန်နေတော့ပထမတော့ဘယ်မှာလောက်ထားတဲ့ဟာလေကိုမော်လေးရောက်လာပြီးဒီနေ့တက်လာတယ်ဆိုတော့မော်ကနေတော့အဖေတန်တော့ SS ဆိုတော့ရောလေးကနေတော့အကောင်လုံးချိုးထားတယ်အင်တန်ဆို900ကျော်လောက်အကောင်လုံးသူတို့ဒီဘက်ကဒုက္ခတမမုံပေါက်တာသူတို့လည်းဆိုတော့သူတို့ကကွယ်နေတယ်လောက်တာတယ်
ဒေရခန်အာနာပိုင်တွင်နေတဲ့ဒီစစ်ဆောင်စခန်းရေကြီးပြောင်းရွှေ့ရမှုဟာရေဘေးဒုက္ခတဲ့အနေနဲ့သမတ်သာမရှိဘူးလို့မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးကဆိုပါတယ်အလားတူမြောက်ဦးမြို့နယ်မြတ်တဆောင်စစ်ဆောင်စခန်းမှာလည်းယာယီတဲအိမ်တွေရေလွှမ်းမှုရှိနေတယ်လို့စစ်ဆောင်စခန်းကော်မတီဝင်ဦးအေးကျော်ကပြောပါတယ
်။ကျောင်းပြင်ပါမှာအင်းဆောက်ထားတာဒီယာယီတဲဆောက်တွေရှိနေမြ။ဆောက်ထားတဲ့အင်္ဂါချက်စင်နဲ့အင်္ဂါလုံးလောက်ရှိတယ်။ရေရဲနေပြီးရတာပါ။ကျောင်းပေါ်မှာလင်းမကြီးတော့ရောင်းနေပြီ
။အခုရက်ပိုင်းတွင်ရခိုင်ပြည်နယ်အတွင်းမှာမိုးဆက်မပြတ်ရွာသွန်းနေလို့မင်းပြမြို့ပေါ်ရက်ွက်တချို့နဲ့ကျေးရွာတချို့တွေမှာရည်ကြီးမှုတွေဖြစ်ပွားနေတယ်လို့မင်းပြမျိုးစံကြီးကရုဏာဖောင်ဒေးရှင်းတာဝန်ခံဦးသိန်းထွန်းကပြောပါတယ
်ဒီမင်းပြမျိုးပေါ်မှာကြတော့မြေမင်းပိုက်တွေမှာနှုတ်ပေဒီမြေမင်းတွေဟာမှာဒီနှစ်ပြေရောက်ခဲ့ရလို့ရှိတယ်လေကျွန်တော်တို့ပြည်တော်လက်ရေးမင်းပါကြီးရဲ့ဒီနှစ်ပြေနှုတ်ပေလောက်ပေါ့မြို့ပေါ်ရက်ွက်လေဒီပြည်မှာရေးဝင်လာလို့ဒီနှစ်ပြေလောက်ဝင်လာလို့ရှိတယ်နေရမှာဆိုရင်လေဖုံပါချောင်းတို့တန်းချောင်းကြီးချောင်းတို့မှာဒီမြုပ်ကြော်ကြော်လေးလေးရှိရပြီးတော့သေကြော်လောက်တော့ကြီးနိုင်ရင်အာဒီလိုဒုက္ခတွေကလည်းနေနေနေနေရောဖုံကြီးချောင်းတွေရောအဲ့လိုမျိုးတွေရှိကြောင်းတာတွေရှိရ
မင်းပြမျိုးပေါ်ရက်ွက်ဖြစ်တဲ့မင်းပါကြီးပြည်တော်ရန်ဦးစိုးသိန်းနဲ့အောက်ကပြန်ရက်ွက်တို့မှာရေလွှမ်းနေတယ်လို့ကျေးရွာဆရာလောက်မှာရေကြီးနေပြီးဒေသခံတွေဘေးလွတ်ရာကိုတင်းရှောင်နေရတယ်လို့သူကဆိုပါတယ်ရခိုင်ပြည်နယ်အတွင်းလေးမျိုးမြင့်ရေစိုးရင်ရေမဆက်ကျော်လွန်နေလို့မြစ်ကမ်းနီးနဲ့မြင်းလိပ်ပိုင်းနေထိုင်သူတွေအနေနဲ့အထူးသတိပြုနေထိုင်ကြဖို့ကိုလည်းမိုးလေဝသနဲ့ဇလပိတာဦးစီးဌာနကနေစူလိုင်လ10ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။ဒီရက်ပိုင်းတွင်ကချင်ပြည်နယ်မွန်ပြည်နယ်နဲ့စကိုင်းတိုင်းဒေသကြီးကမြို့နယ်တချို့မှာရေကြီးမှုတွေဖြစ်ပွားနေပါတယ်။မိုးလေဝသနဲ့ဇလပိတာညွှန်ကြားမှုဦးစီးဌာနရဲ့ဒီကနေ့ထုတ်ပြန်ချက်မှာတော့ကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာမုတ်တိုလေအားအသင့်သင့်ရှိနေပြီးရန်ကုန်မှရခိုင်ကမ်းရိုးသားတလျှောက်အတွက်နေရာနှံ့ပြားမိုးသစ်ချုံရွာပြီးဒေသလိုက်မိုးကြီးနိုင်ပါတယ်။မိုးရွာစဉ်ရေပြင်းမြေပြင်လေဟာသနာရီ10မိုင်ကနေ20မိုင်ထိတိုက်ခိုက်နိုင်မယ်လို့လည်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းသတင်းတော်နိုင်ကုန်အိမ်ဆက်သွဲမေးမြန်းပြီးတော့သတင်းပေးပို့ထားတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့နိုင်ငံတဝန်းမှာမိုးများရေကြီးနေတဲ့အခြေအနေကိုတင်ပြပေးချင်ပါတယ်။မြန်မာနိုင်ငံမှာတော့မိုးရချိန်များပြီးတော့ကချင်ပြည်နယ်ရခိုင်ပြည်နယ်စကိုင်းတိုင်းနဲ့ပဲခူးတိုင်းဒေသတွေမှာရေကြီးရေလျှံမှုတွေဖြစ်ပေါ်ပြီးရေပြင်းရှောင်စခန်းတွေဖွင့်ထားရတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဦးစီးဌာနကပြောပါတယ်။လက်ရှိမှာတော့ရခိုင်ပြည်နယ်တွင်းတချို့ဒေသတွေမှာတော့မြစ်ရေကစိုးရေမထက်ကျော်လွန်နေပြီးတော့ကြံနဲ့ဒီမြစ်ရေတိုးနေတဲ့ဒေသတွေမှာလည်းအဲ့ဒီမှာနေထိုင်နေတဲ့အိမ်ဆောင်စုတွေကိုအမြန်ဆုံးပြောင်းရွှေ့ဖို့မိုးလေဝသနဲ့ဇလားပေးတာဦးစီးဌာနဘက်ကအသတိပေးပြောဆိုနေရပါတယ်။အကြောင်းပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုကောင်းစံဟင်းကသတင်းပေးပို့ထားပါတယ
်။စကိုင်းတိုင်းကချင်ပြည်နယ်ဒေသတွေမှာမိုးဆက်လက်ပြီးရွာသွန်းနိုင်ပြီးမြစ်ရေဆက်တက်ကစိုးရင်ရေမှတ်ကိုရောက်ရှိတော့မှာဖြစ်တယ်လို့မိုးလေဝသနဲ့ဇလားပေးတာဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးကအခုလိုသတိပေးလိုက်တာပါ
။ကချင်ရဲ့စကိုင်းတိုင်းဒေသကြီးအဆက်ပိုင်းမှာတော့ကျွန်တော်တို့ဟောပေါ်တော့ဒီနီအကွယ်မိုးကြီးမဲ့ဥစားတော့ထုတ်တယ်ဒီနေ့လည်းထပ်ပြီးတော့ထုတ်ထားတယ်ဘောနော်နောက်နှစ်ရက်ထိလည်းသူကဆက်ပြီးတော့မိုးဆက်ကြီးနေဝင်နေထားမျိုးဖြစ်တယ်ဘောနော်ဒီကချင်မှာတော့ဒီ ARD မြစ်မှာတော့သူကတော့ဒီဟောပေါ့ဒီမြစ်ကြီးနားမှာတော့သူကတော့စိုးရင်ရင်မဲ့ဘောနော်စိုးရင်မဲ့ရောက်ဖို့တော့သူကတပီခွဲတော့ပဲလိုတော့ဘောနော်တပီခွဲတော့ပဲလိုတော့တဲ့နေထားမျိုးလေးရှိတယ်အဲ့မဲ့တချို့နေမိုင်းနေတော့ဒီဝင်နေတဲ့နေထားမျိုးတော့ရှိပါဘောနော်အဲ့လိုပဲကျွန်တော်တို့ဒီဗမောတို့ကတော့ဆင်းနေတာကျွန်တော်တို့နောက်နေ့သုံးရက်အတွင်းမှာအစိုးရမှရောက်လာနိုင်တယ်ဘောနော်ဒီရွှေကူဆင်းနေတာဒီဒီတရက်အတွင်းမှာဘောနော်စိုးရမှရောက်နိုင်တဲ့အနေအထားမျိုးရှိတယ်ဘောနော်ဒီ24နိုင်အတွင်းမှာစိုးရမှရောက်နိုင်တဲ့အနေအထားမျိုးရှိတယ်ကတားဆိုရင်တော့နောက်နေ့အတွင်းမှာဒါစိုးရမှရောက်နိုင်တဲ့အနေအထားမျိုးတွေရှိပါတယ်အဲ့တော့ဒီကချင်ဘက်ပိုင်းဘောနော်ကျွဲကဒီကျွန်တော်တို့ချင်းလွေးဘက်ပိုင်းမှာတော့ဒီသွားတော့ခန်းတီးနေဘောနော်ကျန်ဒီနဲ့ဟိုမင်းနဲ့မှာတော့စိုးရင်မတော့မရောက်သေးဘူးเนาะစိုးရင်မရောက်ဖို့အတွက်ကိုကျွန်တော်တို့တော့နေရာသုံးရတော့ဒီတိုင်းမိုးဆက်ကောင်းမယ်ဆိုတော့နောက်နေရာသုံးရအတွင်းမှာတော့ဒီနေရာတွေတော့စိုးရင်မရောက်နိုင်တဲ့အနေအထားမျိုးတွေရှိတယ်ပေါ့เนาะဒီဘကိုးမှာကျတော့ကျွန်တော်တို့ကဒီမတော့မှာတော့သူကစိုးရင်မရောက်ဖို့အတွက်ကိုဆိုတော့ဒီတပီခွဲတော့လို့ဒီပေါ့เนาะနောက်သုံးရအတွင်းမှာတော့သူလည်းစိုးရင်မရောက်နိုင်တဲ့အနေအထားမျိုးတွေရှိတယ်ပေါ့เนาะဒီဘိုးတိုင်းနေသားကြီးကျွန်တော်တို့စတောင်းမြင်မတော့ပေါ့เนาะဟုတ်တယ်ဒီတော့အစိုးရမှာကြုံနေတဲ့ဥစ္စာကတော့ကျွန်တော်တို့ဒီလေးမျိုးမြင့်မြောက်ဦးပေါ့နော်မြောက်ဦးမှာတော့သူကတော့လက်ရှိမှာတော့သူကဒီနှစ်ပေခွဲပေါ့နော်နှစ်ပေခွဲနေမှာတော့ကျွန်တော်တို့ဒီရှိနေတယ်မရှိနေနေထားမှာတော့ဒီနှစ်အတွင်းမှာလည်းနောက်ထပ်တပီခွဲတော့ထပ်ပြီးတက်နိုင်နေတဲ့အခြေအနေရှိရှိပေါ့နော်လက်ရှိမှာတော့သူကတော့အစိုးရမှာကဲအထက်မှာသူကဟိုရှိတယ်လေးပေရှိတယ်ပေါ့နော်မြောက်ဦးကတော့လေးပေရှိတယ်သူနောက်နှစ်အတွင်းတော့တော်တော်ဒီဝင်တော့တော်တော်နဲ့လူကတော့ဒီတိုက်ကတော့နည်းနည်းပြန်ကြမယ့်ရတော့ရောက်တော့ရောက်နေပြီပေါ့နော်အဲကြသွားရင်တော့နည်းနည်းပြန်ကြသွားမယ့်အနေအထားမျိုးရှိတယ်အဲဒီမှာကြောက်တော့ကြောက်တော့မှာတော့သူကဒီတိုက်ကြတဲ့ရက်ဖြစ်နေပြီမဲ့ဒီစောပြောတဲ့ဒီပလောက်မတွေပါတော့ပေါ့နော်ဒီမိုးကတော်တော်များထားတဲ့ညာပလောက်မှာတက်ထားတဲ့ရက်နည်းနည်းများတဲ့အတွက်ကြောင့်လို့ကြောက်တော့တဲ့နေ့ရက်တော့တွင်တော့ဆိုရင်မရောက်နိုင်လို့ခံရပါတယ်
လက်ရှိညနေပိုင်းမှာတော့ကချင်ပြည်နယ်မြကြီးနားမြို့မှာမြေကြီးအဆက်မပြတ်တက်လာပြီးစိုးရင်ရေမဲ့ကျော်သွားပြီးဆိုပြီးလူမှုကွန်ရက်ဆက်မနာတွေမှာသတင်းတွေပေါ်ပြထားပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့တပတ်ကျော်လောက်ကစတင်ရွာသွန်းခဲ့တဲ့မိုးရွာသွန်းမှုကြောင့်မြေကြီးတွေတက်ပြီးရေလွှမ်းမှုခံရတဲ့တိုင်းနယ်ပြည်နယ်တွေမှာရေပေးဆောင်စခန်းတွေဖွင့်ထားရတယ်လို့မြန်မာနိုင်ငံလူမှုကွန်ရက်ကယ်ဆယ်ရေးနဲ့ပြည်နယ်နေရာချက်တာရေးဦးစီးဌာနက BND ရဲ့ဆိုင်ရာစီမံခန့်ခွဲမှုဌာနညွှန်ကြားရေးမှူးဒေါ်ဖြူလက်လက်ထွန်းကအခုလိုပြောပါတယ်
စကန်းဆိုကချင်မှာဆို73ခုရှိတယ်ကျန်မြကြီးနားမှာ73ခုနောက်ကစင်ဘိုးပေါ့နော်စင်ဘိုးကတစ်ခုသွားလဲအမှန်တော့အိမ်ကောင်စု3ခုဘူးရေ73ခုပဲပေါ့နေတော့နေတာပေါ့ဆက်မစကန်းအနေနဲ့ပြောမယ်ဆိုဟိုခုံးကြောင်းမှာဖွင့်ထားဆိုတော့စကန်းတစ်ခုနဲ့ရှိထားတော့လေအဲ့တော့ဟိုကချင်နဲ့မှာဆိုရင်14ခုရှိတယ်နောက်အဲ့ဒီလင်းမှာဆိုလို့ရှိရင်4ခုကျန်တယ်ပေါ့5ခုကနေတစ်ခုရတော့4ခု တော့ဆက်လေးခုနဲ့လေးခုပေါ့စက္ကန့်လေးတွေကတချို့ကကျတော့အဲ့လိုမျိုးညံ့ညားတော့ဖွင့်တာဒါပေမဲ့စက္ကန့်တစ်ခုမှလူအဲ့လို60တို့80တို့အဲ့လိုမျိုးလည်းရှိတာပေါ့စက္ကန့်ကတော့တစ်ချိန်မှဆိုပေါင်းပြောမယ်ဆိုတော့14ခုရှိတယ်ဘီးလင်းမှာတော့4ခုကျန်နေတယ်ဟုတ
်စကိုင်းတိုင်းဒေသကြီးအောက်ပိုင်းမန္တလေးတိုင်းဒေသကြီးမကွေးတိုင်းဒေသကြီးတင်းနာတိုင်းဒေသကြီးနဲ့ရှမ်းပြည်နယ်မြောက်ပိုင်းတို့နဲ့ကြံတိုင်းဒေသကြီးနဲ့ပြည်နယ်တို့မှာနေရာအနှံ့ပြားမိုးထချုံရွာပြီးရခိုင်ပြည်နယ်မှာဒေသအလိုက်နဲ့စကိုင်းတိုင်းဒေသရဲ့အထက်ပိုင်းကချင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာမိုးကြီးနိုင်တယ်ဆိုပြီးမိုးလေဝသနဲ့ဇလားပေတာညွှန်ကြားမှုဦးတည်ထဏကထုတ်ပြန်ထားပါတယ်ခင်ဗျာ
မြန်မာတို့ရဲ့ရှေးအောင်ရင်ကျေးမှုအမွေနဲ့ဆူဝေးရာပကံဒေသကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ရင်ကျေးမှုဆိုင်ရာအဖွဲ့ UNESCO ကကမ္ဘာရင်ကျေးမှုအမွေနဲ့အဖြစ်ဇူလိုင်လ6ရက်နေ့မှာသတ်မှတ်လိုက်ပါပြီ။အခုလိုရှေးအောင်အမွေနဲ့အဖြစ်သတ်မှတ်လိုက်တာကြောင့်ပကံဒေသကိုရေရှည်ဘလို့ဆက်ပြီးတော့ထိန်းသိမ်းသွားဖို့လိုပါမလဲ။ကမ္ဘာအမွေနဲ့စီးဝင်ဒေသနဲ့အညီဘာတွေချိုးတင်ပြင်ဆင်ဖို့လိုပါမလဲ။စရိုင်းနဲ့ပတ်သက်ပြီးတော့ဇူလိုင်လ13ရက်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-2-5-5-5-4 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးလိုင်းအစီအစဉ်ကကြိုဆိုပါရခင်ဗျာ။
မနေ့ပြန်စနေညဒဲလီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်ဆက်ပြီးတော့ဒီကချင်ပြည်နယ်ဟူကောင်းချိုင်ဝိုင်းကဒီဒေသထွက်တဲ့ပရင်းထဲမှာငှက်ယုတ်ကျွင်းတွေ့ရှိချက်အပေါ်တုံးသက်ချက်သတင်းတင်ပြပေးကြပါတယ်ကချင်ပြည်နယ်ဟူကောင်းချိုင်ဝိုင်းဒေသထွက်ပရင်းထဲမှာတွေ့ရှိခဲ့တဲ့လွန်ခဲ့တဲ့နှစ်ပေါင်း69တန်းကထူးထူးခြားခြားငှက်တကောင်ရဲ့ယုတ်ကျွင်းဟာမြန်မာနိုင်ငံမှာတွေ့ခဲ့ရတဲ့ပရင်းတွေတဲ့တက်တန်းအရင်ဆုံးဖြစ်ကြောင်းပညာရှင်တွေကယူဆနေကြပါတယ်။ဒီတွေ့ရှိချက်အသစ်ဟာပရင်းတုသေသနလေ့လာမှုမှာလည်းအထောက်အကူဖြစ်လာနိုင်တယ်လို့မြန်မာပညာရှင်တွေကပြောကြပါတယ်။အပြည့်အစုံကိုတော့ VOE မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်။
အခုမြို့တုံးပြောက်ွက်သွားပြီဖြစ်တဲ့နှစ်ပေါင်း69တန်းလောက်ကငှက်တကောင်ရဲ့ရုပ်ကျွင်းကို2014လောက်မှာကချင်ပြည်နယ်ဟူကောင်းချိုင်ဝမ်ဒေသကပရင်တူးသူတွေရရှိခဲ့တာဖြစ်ပြီးနောက်ပိုင်းမှာတော့တရုတ်ပညာရှင်တွေလက်ထက်ကိုရောက်သွားခဲ့ရတာကထူးခြားချက်ကိုတွေ့ရှိခဲ့တာပါအခုတရုတ်နိုင်ငံပရင်ပြတိုင်မှာထိမ့်သိမ်းထားတဲ့ပရင်တွေကရုပ်ကျွင်းဟာမြန်မာနိုင်ငံမှာတွေ့ခဲ့ရတဲ့ထဲကတက်တန်းအရေးဆုံးဖြစ်နိုင်တယ်လို့ရန်ကုန်တက္ကသိုလ်ရဲ့ဘူမိဗေဒဌာနကတိကဟောင်းဒေါက်တာခင်မောင်ဝင်းက VOE ကိုအခုလိုပြောပါတယ
်အရင်ပရင်တွေကဖြစ်တဲ့ပတန်းကသူထဲမှာပါတဲ့အကောင်တွေရင်ကောင်းတို့တခြားပိုးဟပါစသဖြင့်ပေါ့အဲဒါဆိုတော့ပတန်းလူတာတွေအခုကတော့ပတန်းအရင်ဆုံးအကောင်ရဲ့အကျွင်းကြံလေးအဲ့မှာတွေ့ရဆိုတော့ကဘာမှာတော့ပတန်းအရင်ဆုံးဘယင်းဗမာပြည်ထွက်တယ်ဆိုတော့ဘယင်းကိုတွေ့ရတာပေါ့ဒါပါပဲ
ပရင်တဲ့ရုပ်ကျွင်းကိုအစပိုင်းမှာတော့မြို့တုံးပြောက်ွက်သွားတဲ့အိမ်မြောင်ဖြစ်နိုင်တယ်လို့ကျွမ်းကျင်သူတွေကယူဆခဲ့ကြတာပါဒါပေမဲ့လည်းနောက်ပိုင်းမှာတော့တက်လက်ကတ်နှစ်မျိုးစိတ်ကိုအဓိကလေ့လာတဲ့တရုတ်ပညာရှင်ဒေါက်တာချန်ဂိုအန်ကိုပြခဲ့ရကနှစ်တန်းချီရဲ့ငှက်တကောင်ရဲ့ရုပ်ကျွင်းဆိုတာကိုသိခဲ့ရတာပါထူးဆန်းတာကအဲ့ဒီငှက်မှာ 9.8 မီလီမီတာနဲ့အတော်လေးရှည်ရလို့ပြောလို့ရရဲ့စကလေးငှက်နဲ့တူရဲ့ခြေချောင်းတွေရှိပါတယ်အဲ့ဒီငှက်ရဲ့ခြေချောင်းရှည်တွေကဘယ်အတွက်သုံးလဲဆိုတာကိုကြောက်ဖြစ်ရုပ်ကျွင်းပညာရှင်တွေကသိသဘောမပေါက်ကြပါဘူးဒါပေမဲ့တက်လက်ကန်ငှက်ဒီခက်ခဲနေရာတွေကဥပမာတစ်ခေါင်းတည်းကအစာမျိုးရှာစားဖို့အထောက်ကူပေးရလဲဖြစ်နိုင်ပါတယ်ခြေချောင်းတွေရဲ့ဖွဲ့စည်းပုံကထူးဆန်းလို့ပရင်းငှက်လို့နာမည်ပေးဖို့တရုတ်နိုင်ငံပေကျင်းမြို့ကဇီဝသိပ္ပံပညာရှင်တွေကစုံဖြတ်ခဲ့တာပ
ါ VOA မြန်မာပိုင်းသတင်းတော်ကိုဇော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်VOA မြန်မာပိုင်းတောက်ကြညာချဲ့ရဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲအပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေကိုတော့ဒုတိယပိုင်းအစီအစဉ်မှာနားဆင်ရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ည ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန့်ယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်ဇူလိုင်လ12ရက်တောက်ကြနေညပိုင်းဒုတိယပိုင်းနာရီဝက်အစီအစဉ်ဒီကိုတော့လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ခဏတွေကိုဇက်တိုက်နားဆင်ရမှာပါအမျိုးသမီးခဏသုတဆောင်လေးအမေရိကန်တခွေအစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာခဏမှာနားဆင်ရမှာကတော့
အခုဆိုရင်ကမ္ဘာအနှံ့ဒီ24နာရီအတွင်းမှာတနိုင်ငံနဲ့တနိုင်ငံကိုလေးမြန်စီပြီးခီးသွားနာတော့ရို့သွားပြီ
။သိပ္ပံနဲ့ဤပညာအစီအစဉ်မှာအပြည့်အစုံနားဆင်ရပါမယ်ရှင်။အခုအရင်ဆုံးအမျိုးသမီးခဏကိုတင်ဆက်ပေးချင်ပါတယ်။ပြင်သစ်နိုင်ငံမှာမကြာသေးခင်တုန်းကကျင်းပခဲ့တဲ့2019အမျိုးသမီးကမ္ဘာဖလားဘောလုံးပွဲမှာတော့ဘိုးဆွဲခဲ့ပြီးဌာနေကိုပြန်ရောက်လာတဲ့အမေရိကန်အမျိုးသမီးအသင်းကိုပြီးခဲ့တဲ့ဗုဒ္ဓဘူးနေ့ကနယူးယောက်မြို့မှာခန့်ခန့်နာနာနဲ့ဂုဏ်ပြုကြိုဆိုခဲ့ကြပါတယ်။အမေရိကန်အမျိုးသမီးဘောလုံးအသင်းကြီးအနေနဲ့စတုဒ္ဒမြောက်ကမ္ဘာဖလားကိုစွတ်ကူးရရှိနိုင်ခဲ့ပေမဲ့လို့ပြည်တွင်းမှာသူတို့ရင်ဆိုင်နေရတဲ့ပြဿနာကတော့အမေရိကန်အမျိုးသားဘောလုံးအသင်းနဲ့ဒန်းဒူလာစာမရရှိတဲ့အချက်ပဲဖြစ်ပါတယ်။နယူးယောက်မြို့ကအောင်ပွဲခံတဲ့အခမ်းအနားမှာမိမောင်းထိုးပြခဲ့တဲ့ Equal Pay ဒါသူညီမြလာစာရရှိရေးအတွက်အမေရိကန်အမျိုးသမီးတွေရဲ့ဂျိုဘန်ဇက်တီနဲ့ပတ်သက်လို့ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာလောလောလတန်တင်ပြထားတာနားဆင်ပါရှင် You can bend but never break me cause it only serves to make me more determined to achieve my final goal and I come back This is my charge to everyone We have to be better. We have to love more, hate less. We got to listen more and talk less.
Yeah, I love you. Come on, take don't get pa. Chimaru bu yi chin pyeong chu sa ya me, nyet da dia pu tha ya me, amung dia shoe ja ya me, tu mya pyo da pu na thong ya me, saka shoe pyo ja ya me. Da ha lu dai ye da win phit de su da tabo pauk ja ya me. Di ni khana go te yauk ja de lu dai, da go tabo tu di phit si ma tu di phit si.ကဘာကြီးကိုပိုကောင်းမွန်အောင်လုပ်ဖို့လူတိုင်းရဲ့တာဝန်ပါပဲလို့နယူးယောက်မြို့တော်မှာပူထူနီကကျင်းပခဲ့တဲ့2019ကမ္ဘာဖလားဘောလုံးပွဲမှာပူဆွဲခဲ့တဲ့အမေရိကန်အမျိုးသမီးဘောလုံးအသင်းကိုလှိုက်လှဲစွာချူဆွေးခဲ့တဲ့ပရိသတ်ကြီးကိုဘောလုံးအသင်းကပတင်မေဂန်ရပီနိုကခုလိုပြောခဲ့တာပါဇူလိုင်လ9ရက်နေ့ကပြင်သစ်မှာကစားခဲ့တဲ့2019အမျိုးသမီးကမ္ဘာဖလားဘောလုံးပွဲမှာနယ်သာလန်အသင်းကို2-0ရှိနေအနိုင်ရခဲ့ပြီး1997 1995 2015နှစ်ခုတစ်ခါ2019တို့မှာစတုဒ္ထချင်းပူဆွဲခဲ့တဲ့အမေရိကန်ဘောလုံးအသင်းတွေနဲ့အောင်ပွဲခံစဉ်ကထူးခြားတဲ့တွေးကြော်ကံကတော့Equal Pay ဆိုတဲ့ဒန်ဒူလာစာရရှိရေးပဲဖြစ်ပါလေဒီနယူးယောက်မှာကျင်းပခဲ့တဲ့အောင်ပွဲခံအခမ်းအနားမှာမြို့တော်ဝင်ဘီလ်ဘလာစီယိုကလည်းအမေရိကန်အမျိုးသမီးဘောလုံးအသင်းရဲ့ Equal Pay အဆိုကိုထောက်ခံခဲ့ပါတယ
် USA Equal Pay USA Equal Pay USA Equal Pay USA Equal Pay
ဒါပြင်ညော့ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကိုမိုကလည်းညော့ပြည်နယ်မှာအမျိုးသားများနဲ့အမျိုးသမီးများတန်းတူလစာရရှိရေးဥပဒေကိုအဲ့ဒီနေ့ကပဲပြဋ္ဌာန်းလိုက်ကြောင်းကြေညာခဲ့ပါတယ
် Why the women's team should get paid less than the men's team when actually all the economics mean the women generated
မြို့သားအသင်းတွေထက်လက်တွေမှာဘောလုံးအဆွဲချုပ်အတွက်ဝင်ငွေပိုရှာပေးနိုင်တယ်လို့အောင်ပွဲတွေပါရနေတဲ့အမျိုးသမီးတင်းဟာဘာကြောင့်လစာပိုနည်းနေရတာပါလဲဒါကြောင့်ကုမ္ပဏီတိုင်းဟာတူညီတဲ့အလုပ်အတွက်ကြားမှမခွဲကြပဲလစာပေးရမယ်ဆိုတဲ့ဥပဒေကိုဒီကနေ့မနက်မှာပဲနယူးယောက်ပြည်နယ်အတွက်ပြဋ္ဌာန်းလိုက်ပါပြီ
။အမေရိကန်ဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌကာလို့စ်ကော်ဒီရိုကတော့မြို့သားဘောလုံးအသင်းသားများနီးတူမြို့သမီးဘောလုံးအသင်းသားတွေကလည်း Laza Dandu Yashi Dwe Sangwe Bime Lu Kanama Gripe Kebare.
We will continue to invest more in women's soccer.
The Nyuzmi Bolon Finwe Drag Kabama Miazum Sela Yini Mandama Pipi FIFA Bolon Pojugule Alaru Lubo Tight Don Zamaba. American Bolon Logama Nyuzmi Agaza Zamarainha Tuni Mandare Laza Yashi Melu General Yungiware. General Dihao Tudua. အောင်မြင်အောင်လှုပ်ဆောင်နိုင်မယ်လို့လည်းကျွန်တော်ယုံကြည်ပါတယ်။တကယ်တော့အမေရိကန်အမျိုးသမီးဘောလုံးအသင်းထက်လာစာပူနေရရှိတဲ့အတွေ့အကြုံအမေရိကန်ဘောလုံးအဖွဲ့ချုပ်ကိုတရားစွဲထားတာဖြစ်ပါတယ်။2016ကနာမည်ကြီးအသင်းသူတွေဖြစ်ကြတဲ့ဟိုပ်ဆိုလိုကာလီလော့ဒ်၊မေဂန်ရက်ပနိုး၊အလက်စ်မော်ဂန်နဲ့ဘက်ကီဆော့ဘရမ်တို့ကအသင်းကိုယ်စားအီအီအိုစီကို လုံလောက်လာခြင်းတူပေမဲ့လာစာခွဲခြားရရှိမှုနဲ့ပတ်သက်လို့တိုင်တန်းခဲ့ပြီးအီအီအိုစီကလည်းသုံးနှစ်ကြာစုံစမ်းခဲ့ပြီးတဲ့နောက်2019ဖေဖော်ဝါရီလကတရားစွဲခွင့်ပြုခဲ့တာဖြစ်ပါတယ်။ဒါကြောင့်အသင်းသားနဲ့ဆက်ရှိဦးတို့ဟာမလာရှိရနေကကယ်လီဖိုးနီးယားခရိုင်တရားရုံးမှာအမေရိကန်ဘောလုံးအဖွဲ့ချုပ်ကိုတရားစွဲခဲ့ပြီး ဇွန်လမှာတော့ဘောလုံးအဖွဲ့ချုပ်နဲ့ဆွေးနွေးမှုကိုစတင်ခဲ့ကြပါတယ်။မြို့သားဘောလုံးအသင်းနဲ့ဆိုင်ဘလူခွဲခြားမှုတွေရှိပါတယ်လေ။ကစားရမှာအခြေအနေခွဲခြားခံရမှု၊လစာနေရမှု၊လေ့ကျင့်သင်တန်းပေးရမှာခံစားခွင့်မတူမှု၊ထောက်ခံအားပေးရမှာခွဲခြားခံရမှု၊ကြီးသွားရမှာလေဒန်တူအခွင့်အရေးရရှိမှုတို့နဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုရဲ့ဒန်တူလစာရရှိရေးဥပဒေအပြင် ၁၉၆၄ခုပြည်သူ့အခွင့်အရေးဥပဒေတိုက်တယ်7အရခုလိုတရားစွဲခဲ့တာဖြစ်ပါတယ်။အမေရိကန်ဘောလုံးအသင်းဖွဲ့ချုပ်ကတော့လစာနဲ့စူဂျီတွေဟာပွဲစဉ်တွေကရတဲ့ဝင်ငွေအတိုင်းပေးတာဖြစ်လို့အမျိုးသားဘောလုံးအသင်းဝင်ငွေကပိုကောင်းခဲ့တယ်လို့ဆိုပေမဲ့လေ့လာချက်အရ၁၆၆၄ပွဲစဉ်တွေကရတဲ့ဝင်ငွေမှာအမျိုးသမီးဘောလုံးအသင်းကအမျိုးသားဘောလုံးအသင်းနဲ့ ဒေါ်လာ130,000ချောက်တန်းပို့ရတာကိုတွေ့ရှိခဲ့ပါတယ်။ဒါအပြင်အမျိုးသားဘောလုံးအသင်းနဲ့အမျိုးသမီးဘောလုံးအသင်းတို့ရဲ့အရေးအသွေးကဘယ်လိုရှိပါသလဲ။အမျိုးသားဘောလုံးအသင်းဟာ2014မှာကမ္ဘာဖလားခြေစစ်ပွဲတက်ခဲ့ပြီးမဲ့ပွဲစဉ်ဆက်ချောက်မှာပဲရှုံးလို့ထွက်ခဲ့ရပါတယ်။ဒါအပြင်2080ကမ္ဘာဖလားခြေစစ်ပွဲကိုမအောင်ခဲ့ပါဘူး။တစ်ဖက်မှာတော့အမေရိကန်အမျိုးသမီးအသင်းဟာကနေဒါမှာ2
Tingu, American Polung Pwejoga, Suzu Bang, Tozinga, Dola, Nadatma, Leda, Sucha, Gabi me, Natown Sengama, Kabapla, Buswegere, Mutmi, Tinguro, Dola, Tidatma, Konatana, Sucha, Gera Pipari, Dabi, American Mutmi, Polung Tinha, Natown Sengane, Natown Seshi, Gala, Dream, Gazagere, Puezinuha, Amuta, Ting, Gazagere, Puezinibe, Second Pue, Puda, Driabari. Ye chinle, puta, wing wille, po yaung, shanang ye, mute me thin ha, dandu laza, yashi ye dwe, type well winged up pipari. Natown seco, kabapla, bolung buema, go umyazon, twinang get it, sune, a kangzung, bolundma, sugo, yashi get it. A thing kept in Megan Rapunogaro, leshi, angwegani, throw ye, dandu laza, yashi, juba mugu, a tauku, puli melu, you sa jump.
Now it's like, okay, it's time for the next step.
Beduga, a yin puara, tayu yare, a chini mugu, Malujin jarova, bulu, Rapinuga, piodora, pipari. Preta twigago, pelu, mien shibadre. Preta duinet, ugaro, miama, luis in bolung the mahon, go yin twee pipari. Tuye, mingo dimbiae, did dimbae, mitmimia, ganago, nigong chua parishim.
Yazema gazaware, US gazare, well general, also where far general fine additional southern gile. I did say, I did say, American Amusa, I did say, ဘလုံးနဲ့တယောက်ချင်းရောတင်းဝတ်ကောကစားတာကအမေရိကန်အမျိုးသားအသင်းတင်းဝတ်တယောက်ချင်းကစားတာတွေပို့ပြီးကောင်းတယ်ဆိုတာကျွန်တော်မြင်ရတယ်အမေရိကန်အမျိုးသားပြင်ရဆီမီဖိုင်နယ်မှာဂိုးကတ်ဆီမီဖိုင်နယ်မှာဂျမေကာနဲ့ကစားတယ်အဲ့ဘွဲကျွန်တော်ကြည့်တယ်ကွဲကကျွန်တော်ဆွဲဆောင်မှုမရှိတဲ့အခါကျတော့ကြည့်နေနေကျွန်တော်လည်းဘလုံးသမားတယောက်ပဲကျွန်တော်အိတ်ပျော်သွားတယ်ဘာကြောင့်လဲဆိုတော့ကွဲကဟင်းကနေဟာကနေမရှိဘူးအမေရိကန်အမျိုးသမီးအသင်းကိုကော်တာဖိုင်နယ်ပြင်းထန်နဲ့ကစားတယ်ဒီမိဖိုင်နယ်အင်္ဂလန်နဲ့ကစားတယ်ဖိုင်နယ်ကိုနယ်သာလင်းနဲ့ကစားအဲ့ပွဲကြီးကစားမှာကြီးလိုက်တယ်မှာပရိသတ်ကြီးဟာကနေဟင်ကနေပြီးဆွဲမဲ့ပွဲဖြစ်အောင်ကစားရတဲ့ကစားခွက်တွေကြီးတဲ့ခါကျတော့အမျိုးသမီးအသင်းကိုကိုကိုယ်ကြီးဝင်ကြောကနေအားပေးမိတယ်လေနောက်တစ်ခုကလည်းကုပြဿနာဖြစ်နေတာ US မှာအမျိုးသားနဲ့အမျိုးသမီးဘောလုံးချင်းနဲ့တင်းရန်သူလာစားမရဘူးဒါပေမဲ့ခုပြန်ကြည့်တော့2015နေပြီးတော့2019အတွင်းမှာအမေရိကန်အမျိုးသမီးအသင်းကအမျိုးသားပြင်တဲ့ပွဲပေါင်းပိုမြောင်များစွာကစားခဲ့ရတယ်။အခုရရှိတဲ့ကြော်ညာဝင်ငွေတွေကလည်းအမျိုးသမီးအသင်းကရတဲ့ကြော်ညာဝင်ငွေတွေကပိုပြီးများတာကိုကျွန်တော်တွေ့ရတယ်။နောက်တစ်ခုကအမျိုးသမီးအသင်းကလည်းကစားတာလည်း12ယောက်ပိုပြီး14ယောက်15ယောက်ပိုကစားတာလည်းမဟုတ်ဘူး။ပထမပိုင်း45မိနစ်ဒုတိယပိုင်း45မိနစ်အချိန်ပိုဆိုလည်း15မိနစ်15မိနစ်ပန်နတီဆိုလည်း5လုံး5လုံးအကုန်တူတူအမျိုးသားအသင်းလိုပဲအတူတူကစားတာတွေ့တယ်။အာနွေတဲ့ဆိုပြီးတော့မထင်တဲ့အမျိုးသမီးအသင်းမို့လို့အမျိုးသမီးတွေကပုံပြီးယောက်ျားလေးအသင်းထက်တောင်တွန်းတွန်းတိုက်တိုက်နဲ့အပင်ပန်းခံကစားတာတွေ့တဲ့အတွက်အမျိုးသမီးအသင်းတွေနဲ့လည်းယောက်ျားလေးဒန်းတူလာစားခံစားခွင့်ရှိမယ်လို့ကျွန်တော်ထင်တယ်ပေါ့နော် You can bend but never break me cause it only serves to make me more
ဒေါ်လာလာတန်းစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တင်ဆက်ပေးမယ့်သုတဆုံးလေးအမေရိကန်တခွေအစီအစဉ်မှာတော့နှွေရာသီကာလအလေပတ်အများဆုံးသွားကြတဲ့နိုင်ယာဂါရာရေကတကွန်အကြောင်းကိုတော့ကိုအောင်အောင်တင်ဆက်ထားတာနားဆင်ပါရှင်။
ရာသီကာလမှာအလယ်ရဲ့ပန်းပီခီးထွက်လေရှိတာဟာအမေရိကန်တွေရဲ့အစဉ်လာတစ်ခုဖြစ်ပါတယ်။အခုလိုနွေရာသီအပျော်ခီးသွားကာလမှာမြို့ကြီးပြကြီးတွေစီသွားရောက်လဲပတ်ကြသလိုသဘာဝဥယျာဉ်တွေစီကိုသွားရောက်လဲပတ်ကြသူတွေလည်းရှိပါတယ်။နယူးယောက်ပြည်နယ်ကနိုင်ယာဂါရာရေကန်စီလာရောက်လဲပတ်ကြသူတွေအကြောင်းကိုတင်ပြပေးရမယ်။တစ်နှစ်ပတ်လုံးလုပ်ငန်းဝင်ကဖြည့်ဆည်းမှုတွေကိုဖြေလျှော့ဖို့နဲ့ဒေသန္တရဗဟုသုတတွေရဖို့အမေရိကန်တွေဟာအပန်းပီခီးထွက်ကြပါတယ်။နယူးယောက်ပြည်နယ်သဘာဝဥယျာဉ်ကအန်ဂျလာပါတီက
Any given day you can go out to Prospect Point and see everybody from
here. ဒီကုန်းကရေရေးစီးကြနေတာကိုလာကြည့်ကြတဲ့ကဘာတဝန်းကလူတွေကိုအဲ့ဒီမှာတွေ့နိုင်ပါတယ်။နိုင်ငံတကာဘာသာစကားတွေကိုလည်းကြားနိုင်ပါတယ်။ကဘာကြီးထဲမှာဘာတွေပဲဖြစ်ဖြစ်ဒီနေရာကနေအားလုံးကိုအမြဲချိုးဆိုပါတယ်
။ American ပြည်တော်စုမှာလူမျိုးပေါင်းစုံနေထိုင်ကြတာကြောင့်လူမျိုးရင်းရဲ့အစားအစာတွေဝယ်ယူရရှိနိုင်ပေမဲ့တချို့တွေကတော့အိမ်ကနေယူလာကြပါတယ်။ New Jersey ပြည်နယ်ကအလေလာသူ So Hyun Kim က
We try to bring like Korean food along.
ကိုရီးယားအစားအစာတွေယူလာပါတယ်။အမေရိကန်အစားအစာကိုတနေ့၃ချိန်တော့မစားနိုင်ဘူးလေ။ဒါကြောင့်ရာမန်ခေါက်ဆွဲတွေနဲ့ကိုရီးယားစာတွေယူလာပါတယ
်။တက်တက်လို့စားတဲ့အိန္ဒိယနွေဘွား VJ မီသားစုဟာနိုင်ယာဂါရာရေတံခွန်စီကိုရောက်ဖို့ကီလိုမီတာ350လောက်ကားမောင်းလာပါတယ်။ဒီတစ်ချိန်ဟာဒုတိယတစ်ချိန်ဖြစ်ပြီးခလေးတွေကိုလိုက်ပို့တာပါ။ကားမောင်းရင်အိမ်မငယ်ရအောင်တချင်းဆိုလာခဲ့တယ်လို့ဆိုပါတယ်။
Want to sing because I don't have a good voice
mujhko hai tujhse rabta
nayagara yirigun ko canada pachan ga ni le chi shu nai mare nayagara myet the ga ni apyo tinmon cp chi lo le ya ba de nayagara yirigun ko twa me so yin no myama pi ga shwe pyaung che cha ni thain tu mya pya shi de buffalo myo gele ko phyat twa ma ba buffalo myo ma ni thain tu ko banya ga nayagara yirigun a chang aku lo sa pyo pya ba de
သူကကမ္ဘာအကြီးဆုံးရေကုန်လေးတစ်ခုပေါ့ဗျာအဲအဲ့ဒါလည်းပါတယ်အဲအညွှဲစားကြီးတာရောလှတာရောအဲအဲ့လိုမျိုးပေါ့အေးပြီးတော့ကနေဒါနဲ့အမေရိကန်နဲ့နယ်နိမိတ်မှာတည်ရှိနေတာရောဟုတ်ပါဒီကနယ်နိမိတ်မြင်းတွေမှာတည်ရှိနေတာရောအဲ့လိုဟာတွေကြောင့်ကျွန်တော်ထင်တယ်
ဟိုရေတကုံကတော့ဒီအမေရိကန်ဘက်အချမ်းပါပေါ့လေဒါပေမဲ့ तू ကဟိုကနေဒါဘက်ကိုမျက်နှာမူသလိုဖြစ်နေတော့ကနေဒါဘက်ကကြည့်ရင်လည်းပိုလှတယ်လို့ဟိုပြောကြတယ်နော်
ဟုတ်တယ်ဗျာကနေဒါဘက်ကကြည့်နေတော့ तू ကရေကုံကြီးကိုတဲတဲ့ကြီးမြင်ရတာဟုတ်လက်ချင်းဆိုင်ကြီးအမေရိကန်ဘက်ကတော့ तू ကအဲ့လိုမျိုးတဲတဲ့မြင်အောင်ဆိုဟိုကဝေဝေကနေပြီးတော့မှအဲ့ဒီမြင်းအလဲစီတံတားကိုထိုးထားပြီးအဲ့ပေါ့နော်ကြည့်တယ်ဟိုကတံတားမျောစင်ပေါ့နော်အဲ့ကနေကြည့်ရင်တော့ဒါပေမဲ့ဝေးတော့ဝေးတယ်ရေကုံတဲတဲ့မြင်ရတယ်ကနေဒါဘက်ကရောက်တော့ကနေဒါဘက်ကအဲ့ရေကုံဘေးပတ်လန်ကိုသူတို့က ကောင်းတယ်သူတို့ဘက်ကပိုပြီးခွင်လန်းသားရေးတကောတဲ့တဲ့မြင်ဖို့
ကနေဒါဘက်ကဒီအမေရိကန်နိုင်ငံသားတွေသွားမယ်ဆိုရင်ရောဘာအထောက်အထားတွေယူသွားဖို့လိုလဲ
နိုင်ငံသားဆိုရင်တော့သူကနိုင်ငံသားတွေမှာသူက enhanced travel license ရှိရတဲ့ဒါနိုင်ငံသားဖြစ်ကြောင်းဖြစ်တဲ့အတွက်သူကအဲ့ enhanced travel license သွားလို့ရတယ်ဒါမှမဟုတ်ရင် passport ကတ်ရှိရင်သွားလို့ရတယ်ဒါမှမဟုတ်ရင်လည်း visa ပေါ့ဟိုပါပေါ့ passport book passport ပေါ့ဗျာအဲ့ဒါနဲ့သွားလို့ရတယ်အဲ green card ဖြူကတကယ်နိုင်ငံသားမဖြစ်သေးတဲ့ဟိုပါ green card သမားတွေလည်းဟိုကနေဒါဘက်ကကူးလို့ရတယ်အဲ့တော့ green card မရှိဘူးဆိုရင်တော့ကူးလို့မရဘူးအနေဆုံး green card ကတော့ရှိရတယ်ကနေဒါဘက်ကကူးဖို့
ဆိုတော့ဒီအမြဲတမ်းနေထိုင်ခွင့်လက်မှတ်ရှိမှကူးလို့ရတယ်ဆိုတော့ဒီကနေဒါဘက်ကိုသွားပြီးတော့ကူးမယ်ဆိုလို့ရှိရင်တော့ဟိုဒီကတ်ကိုဟိုပြပြီးတော့ထွက်သွားလိုက်ရုံပဲနော
်အဲဟုတ်တယ်သူကပြကတ်ပြပြီးထွက်သွားလိုက်မှလွယ်ပါတယ်အဲ့ဒါတော့
ဟုတ်ကဲ့
ပြန်ဝင်လာနေတဲ့ခက်တာဒါဆိုရင်ကူးရတော့သူကသူအကြေဒါပဲလဲသွားရင်သူကလွယ်တယ်တိတ်မဖြစ်ဘူးအမေရိကန်ခြေကစစ်လည်းနဲ့နဲ့ပေါ်တော့ဟုတ်ပဲသွားတာ
What draws me to thy mighty water as it rolls over the edge Fascination I'm soinspired by that never-ending descent over the waterfalls
ဒီနိုင်ငံကရေတကွန်ပေါ့လေဆိုတော့ဒီရေတကုန်ကြီးကဒီညာဘက်နဲ့နေ့ဘက်ဆိုရင်ရောဘယ်အချိန်ကပူလှတယ်လို့ပြောကြလဲ
အာတမျိုးစီပဲဗျာဒါဟိုဟာ night life ကကနေဒါဘက်ကပူပြီးတော့ကျွန်တော်စီတယ်လို့မြင်တယ်မောက်ဆက်ကနေဒါဘက်ကရေတကုန်ပြီးတက်လန်းတစ်ချောက်ကိုသူက night life ဖြစ်အောင်လုပ်ထားတာဟိုကြော်ပွဲစားတွေရောဟိုဟာတွေရောစားစားဆိုင်တွေရောသူကကနေဒါဘက်ကပဲမီးထိုးတာဟိုအကုန်လုံးကမောက်ဆက်ကနေ night view ရောတော့ကနေဒါဘက်ကကျင်ပူလှတယ် and ဘာလို့ဆိုတော့ဒီဟိုနိုင်ကျွန်တော်တို့ဒီဘက်နိုင်ဟိုအမေရိကန်ဘက်ချဲရောက်တော့ရှိတဲ့ကက်ဆီနိုတို့တခြားဆိုင်တွေကတော့အဲဒါကသူကဒီရေကုန်ပေးနဲ့မြေပေးနဲ့နည်းနည်းအလှမ်းဝေးရတယ်မြို့ရင်းနည်းနည်းကြာအမေပေါ်များကတော့လူကတော့နှစ်ဖက်လုံးများတယ်လူရည်ကတော့ခဏလူရည်နေခင်းပဲတော့ကျွန်တော်ကအမေရိကန်ဆိုက်ကပုံများတယ
်ဆိုတော့ဒီရေကုန်ကျသွားတဲ့မြစ်ထဲဟိုပေါ့နော်အဲ့ဒီမြစ်ထဲမှာလည်းပဲသင်းမောတွေနဲ့သွားပြီးတော့ကြည့်လို့ရတယ်နော်
ဟုတ်တယ်ဟိုနောက်ဖက်စလုံးကနေတင်မသွားကြည့်ရတာကနေဒါဘက်ချမ်းကလည်းတင်မစီမီသွားကြည့်လို့ရတယ်အာဒီအမေရိကန်ဘက်ကချမ်းကလည်းတင်မစီသွားကြည့်လို့ရတယ်ဒါတခါဘာဘာသူတို့တင်မစီမယ်ဆိုရင်ဒီဘက်တခါလည်းဟိုဘယ်လိုပြောမလဲဘိုးကအင်ကြီးပပလေးဖြစ်ရတယ်ကနေဒါဘက်ကဆိုအမီရောင်ဒီဘက်အမေရိကန်ဘက်ကဆိုအပြာရောင်ပေါ့နော်နိုင်ဂရာဖောရောင်တော့တင်မကတော့စီးဖို့တင်တယ်သူကတင်မစီလိုက်မှသူကဟိုရေကုန်မြင်ရတဲ့ view ကမတူတော့ဘူးလေပေါ်ကနေကြည့်ရတဲ့ဟာနဲ့တော့ရေကုန်ကအပေါ်ကနေရေကုန်ရေကျတဲ့နေရာကိုငုတ်ကြည့်ရဆိုဖြစ်နေတယ်။သင်းမောစီလိုက်မှအောက်ကနေအပေါ်မော့ကြည့်ရတယ်ပြီးတော့သင်းမောကရေကုန်နားအနီးဆုံးနေရာကိုကတ်သွားတယ်။အဲ့ဒီတကယ်ဟိုနိုင်ငံကအမေရိကန်ဖောလို့လည်းခေါ်တယ်။သူကတော့ hot shoe ပေါ့နော်။ငင်းခွာပုံစံရှိတယ်လေ။ရေကုန်ကအချီးကြီးပဲအဲ့ဒီဟာသင်းမောကအိုက်နာကတ်သွားတော့ဒီဝါနေကြခင်ဗျာမော့ကြရင်ကိုပပတ်လည်းမှာရေကုန်ကြီးဝါနေလို့ကြီးပဲဖြစ်သွားတယ်အရင်လာတင်မောစီးက
ဟုတ်ကဲ့ဆိုတော့တင်မောစီးရဲ့ဟွာရောသူအခါရောဘယ်လောက်လောက်ရှိလဲ
အစိမ့်လောက်ပြရတယ
်ရေကုန်အကြောင်းလည်းနည်းနည်းပြောပြပေးပါဦးခင်ဗျာဒီရေကုန်ကြီးဘယ်လိုဖြစ်လာလဲဆိုတဲ့ဟာကိုလေ
ရေကုန်ကတော့ဗျာပြောရတော့သူကလွန်ခဲ့တဲ့နှစ်2000လောက်ခဲ့ရပါတော့နော်ဒီ ice age ပေါ့ရေခဲခက်ခဲရအဲ့မှာအကုန်မှာရေခဲတွေစပြောတော့အဲ့ရနေပြီးတော့အဲ့မြစ်ဖြစ်လာပြီးတော့အဲ့လိုမျိုးရေတကုန်ဖြစ်လာပါဘောနော်အဲ့မြစ်လမ်းကြောင်းနဲ့ရေတကုန်ပုံစံတွေကတော့အချိန်ကြာလာမယ့်မြတ်ဖြစ်ပြောင်းလာကြည့်လာမယ့်အဲ့လိုတော့ရှိတယ်ပေါ့နော
်ဘာကြောင့်ပေါ့လေဒီနေရာဟာလာလေဖို့ကောင်းတဲ့နေရာတစ်ခုဟိုဖြစ်တယ်လို့ထင်လဲ
ပြောရရင်ဒီကောင်လဲဒီရေတကုန်လဲဟိုပါဘောနော်ဟိုကဘာအံပေါ်ထဲမှာတစ်ခုပါတယ်လေအဲ့တစ်ချက်နဲ့တော့လူတွေကတော်တော်များများလာကြည့်ကြရတယ်ထင်တာ
သုဒ္ဓဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုကိုအောင်စီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သိပ္ပံတဲ့နည်းပညာခန်းနာကိုတင်ဆက်ပေးကြပါတယ်ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ပေးထားတာပါရှင
်2019ဟာလူသားတွေလဘုံမှာခြေချနိုင်ခဲ့တဲ့အနှစ်50မြောက်ဖြစ်ပါတယ် စူဇန်ရှာဖွေမှုကိုနှစ်တက်တဲ့လူသားတွေအာကာသအထိစူဇန်ဖို့အတွက်ကြိုးစားနေကြတဲ့အကြောင်းဒီတစ်ပတ်မှာပြောပြပေးပါမယ်ပိုလို၁၇နဲ့လဘော်ကိုပထမဆုံးရောက်ခဲ့တဲ့လူသား၃ဦးတွေကနီးလ်အမ်စထရောင်ကိုလဘော်ရောက်တန်းနဲ့နှိုင်းရှင်လို့ရတယ်။တခြားလူသမိုင်းကထူးခြားတဲ့အဖြစ်အပျက်ကိုမေးတဲ့အခါမှာတော့ Austronesians Expansion ပါလို့ဖြေခဲ့တာကြောင့်အံ့ဩရတယ်လို့ပမောက္ခ James Hansen ကသူ့ရဲ့စာမှာရေးပါတယ်။ Austronesians တွေဟာပင်လယ်သမုဒ္ဒရာကိုရွက်လွှင့်ကျော်ဖြတ်တဲ့နည်းပညာကိုပထမဆုံးသုံးခဲ့ကြတယ်အရှိတောင်အရှပဝင်းအင်ဒိုပစိဖိတ်ဒေသတွေမှာနေထိုင်သူတွေဖြစ်ပါတယ်ခရစ်မပေါ်ခင်လွန်ခဲ့တဲ့နှစ်ပေါင်း 9,000 ကျော်လောက်တုန်းကတရုတ်အရှိတောင်ပိုင်းကနေပင်လယ်ပြင်ကိုဖြတ်ပြီးဆွန့်စားရွတ်လွှင့်ခဲ့တဲ့ဒီစူးစမ်းသူတွေဟာတိုင်ဝမ်ကျွန်းထီရောက်သွားသလိုနောက်နှစ်ပေါင်း 2,500 လောက်မှာသူတို့ဟာပိုးပြီးကျေပြောတဲ့သမုဒ္ဒရာကိုဖြတ်ပြီးဖိလစ်ပိုင်ကျွန်းတွေနောက်ပစိဖိတ်သမုဒ္ဒရာတွေကဟာဝိုင်အီအပါအဝင်ကျွန်းစုတွေထိရောက်သွားတယ်လို့သုတေသနမှတ်တမ်းတွေမှာဖော်ပြပါတယ်အဆင့်ဆင့်တိုးပြီးစွန့်စားသွားလာဖို့အတွက်ကြိုးစားတဲ့ဒီ Austronesians တွေလိုပဲနောင်လာနောက်သားတွေဟာလည်းရေပြင်မြေပြင်မှာသာမကအာကာသအထိသွားဖို့အတွက်လှုပ်လာကြတာပါဒီလိုလှုပ်လာကြတဲ့အထက်မှာ American အစိုးရကလည်းကိုပိုင်ကုမ္ပဏီတွေပါပေါ်လာအောင်အားပေးလာတယ်လို့ NASA ကသိပ္ပံပညာရှင်ဒေါက်တာပရိသတ်တင်ကပြောပါတယ
်အခုဆိုရင်ကမ္ဘာအနှံ့ဒီ24နာရီအတွင်းမှာတနိုင်ငံနဲ့တနိုင်ငံကိုလေမြန်စီးပြီးခီးသွားနေတာရိုးသွားဒီ27ရာစုရောက်တဲ့အခါမှာတော့ကိုပိုင်အစအဆုံးရင်းနှီးပြီးအာကာသခီးသွားဒုံးမြန်ဆောက်တဲ့ကွန်မြူနတီတွေစပေါ်လာပါပြီ
အာကာသအတွက်နယ်နိမိတ်ကိုသတ်မှတ်ထားပါတယ
်အာကာသနယ်နိမိတ်ကိုကာမန်လိုင်းလို့ခေါ်တဲ့ကမ္ဘာမြေမြင့်တစ်ပြင်အထက်62မိုင်ကိုသတ်မှတ်ထားပါတယ်ကီလိုမီတာ100ကျော်ပေါ့အာကာသရဲ့အစလို့သတ်မှတ်ထားရတဲ့ဒီအထက်ကိုကမ္ဘာလူသားခရီးထွက်ခဲ့တာ600လောက်ပဲရှိပါသေးတယ်။ပေ3သိန်းကျော်လောက်အမြင့်နဲ့အမြင့်ကိုအရသာလေမြန်နေ commercial ပေါ့နော်။ဒါမှမဟုတ်လို့ရင်စစ်ဖက်လေယာဉ်တော့မတက်နိုင်ပါဘူး။ဒီ civil aviation လေယာဉ်တွေကပေ4000အောက်အချို့လေယာဉ်မောင်းတူမဲ့တွေအားဆိုလို့ရှိရင်ပေ6000ကျော်တဲ့ပိုမမောင်းနိုင်ပါဘူး
။အပိုလိုအစီအစဉ်အပြီးမှာအာကာသစူဇန်ရဲ့အတွက်အပြည့်ပြည့်ဆိုင်ရာအာကာသစခန်းကိုစတင်ခဲ့တယ်လို့နောက်မှာအင်္ဂါဂျိုအထိသွားဖို့လုပ်နေတာပ
ါအပိုလိုအစီအစဉ်ကို1982ခုနှစ်မှာရပ်ပြီးတော့အပြည့်ပြည့်ဆိုင်ရာအာကာသတုတေသနစခန်းကို1980ခုနှစ်မှာစခဲ့ပါတယ်ဒီအာကာသတုတေသနစခန်းကိုအမေရိကန်နိုင်ငံရဲ့လုံးပြအာကာသယင်ဒါမှမဟုတ်လို့ရှိရင်ဆိုယူးစ်တင်ပေးရပါတယ်ဒီအာကာသယင်မှုတွေကိုအဲ့တော့တင်ပေးတဲ့လုပ်ငန်းစခဲ့တဲ့ဟာ1980ကနေပေါ့နော်အပြည့်ပြည့်ဆိုင်ရာအာကာသစခန်းကနောက်2030လောက်ဆိုလို့ရှိရင်တော့ရပ်လိုက်မှာဖြစ်ပါတယ်။ဒါပေမဲ့အခု2024ခုနှစ်မှာ Artemis ဆိုတဲ့အစီအစဉ်ကိုချမှတ်ထားပါတယ်။ American အစိုးရနဲ့ NASA နေပြီးတော့သူကအင်္ဂါဂျိုမရောက်ခင်စကြမှာပထမဦးဆုံးလကဘာပေါ်အရင် Apollo 17လူသားတွေခြိချခဲ့တယ်လို့ပဲပေါ့နော်။17 12 13 13တော့မရောက်ပါဘူး။14 15 16 19 1982ခုနှစ်အထိချခဲ့တယ်လို့အခုလူသားတွေပြန်သွားမှာပြန်ဒီတစ်ခေါက်သွားလို့ရှိရင်တော့နိုင်ပိုင်းနဲ့နေမှာမဟုတ်လားဘောမှာသွားလားနဲ့နှစ်နဲ့နေပြီးလားဘောမှာရှိတဲ့တန်ရာဇာတာတွေဘလို့ထုတ်လို့ရမလဲလူတွေဘလို့နေကြမလဲဆိုတဲ့ဟာကိုအဲ့မှာတုတေသနစခန်းနေဆောက်ပြီးလားနဲ့နှစ်နဲ့ချီပြီးနေကြလှုပ်လှုပ်ကြတဲ့အစီအစဉ်ဖြစ်ပါတယ
်ဒီအာကာသစခန်းအတွက်လူနဲ့လိုအပ်တဲ့ပစ္စည်းတွေကိုဘလို့ပို့ဆောင်ပေးနေပါသလဲ
NASA နဲ့တွဲပြီးတော့အစိုးရထောက်ပံ့မှုနဲ့လွန်ခဲ့တဲ့3နှစ်လောက်ကပုဂ္ဂလိကပိုင် Beachlow Aerospace Corporation ရဲ့အပြည့်အစုံရအာကာသစခန်းအတွေ့ကိုလူနေဖို့အခန်းစက္ကရိယာတူလောင်ဖို့နဲ့တူတည်တနာအတွက်တိုးချဲ့ဆောင်တွေဒီအပြည့်အစုံအာကာသစခန်းမှာတွဲဆောက်ဖို့အတွက်လုပ်ခဲ့ပါတယ်တိုးချဲ့ဆောင်တွေကိုတော့ SpaceX ကိုခေါ်တဲ့ပုဂ္ဂလိကပိုင်ရဲ့ဒုံးပြန်နဲ့တင်ပို့ပေးနိုင်ခဲ့ပါတယ်လွန်ခဲ့တဲ့3-4နှစ်ကစပြီးတော့နောက်3နှစ်လောက်ဆိုလို့ရှိရင်အပြည့်အစုံရအာကာသစခန်းကို SpaceX တုံးရင်နာမည် Falcon ဆိုတဲ့နာမည်နဲ့အာကာသယင်မှုတွေပို့ဆောင်တော့မှာဖြစ်ပါတယ်။လဘော်လူဆင်းလို့ရလောက်အောင်တင်ပေးလိုက်တဲ့ Saturn အမှတ်5ဒုံးပြန်နဲ့ကြီးတဲ့ BFR ဆိုတဲ့ဒုံးပြန်ကိုစပြီးတော့ဒီ SpaceX ကအခုလက်ရှိကောင်းထယ်ပေါ်နေပါတယ်။သူ့ရဲ့အချင်းဟာပေ40လောက်ရှိမယ်။အင်္ဂါဂျိုလူ100လောက်တောင်တယ်ပို့နိုင်မယ်လို့သူတို့တွက်ထားပါတယ်။လောလောဆယ်မှာတော့ NASA ဒီအာကာသယင်မှုတွေကို Falcon 9လို့ဒုံးပြန်နဲ့ကြိုးပိုးလုပ်ဖို့2020လောက်မှာစမှာဖြစ်ပါတယ်။
ဒုံးပြန်တွေကလည်းတခါတုံးမဟုတ်တော့ပါဘူး
။ NASA နဲ့ရုရှားရဲ့အာကာသတုတေသနဌာနဖြစ်တဲ့ Roscosmos ရဲ့ဒုံးပြန်များတခါတုံးတွေပဲဖြစ်ပါတယ်။ အခု base age တုံးရင်တွေကတော့ reusable launch vehicle ဆိုတဲ့တုံးမြန်ဖြစ်ပြီးတော့ဒီတုံးမြန်ပြည့်တင်လိုက်ပြီးလို့ရှိရင်ပထမဆင့်ဒုတိယဆင့်တွေကိုကဘာပေါ်ညင်တာစွာပြန်ကြအောင်လုပ်ထားနိုင်ပြီးတော့လောင်စာပြန်ဖြစ်ပြန်တုံးနိုင်အောင်ထွင်ထားတဲ့ကုန်ကြစည်အင်မတန်တက်တာတဲ့စနစ်ဖြစ်ပါတယ်
။နာမည်ကြီးအာကာသခီးသွားကုမ္ပဏီတွေတဖြည်းဖြည်းများလာနေပါပြီ
။ SpaceX Exploration ဟာပုဂ္ဂလိကပိုင်အာကာသခီးသွားလုပ်ငန်းနဲ့တုံးမြန်ဆောက်လုပ်မှအတော်အောင်မြင်တဲ့ပုဂ္ဂလိကကုမ္ပဏီတစ်ခုဖြစ်ပါတယ်။ဦးဆောင်တဲ့သူကတော့ Tesla ဆီယက်စကာထုတ်လုပ်သူတောင်အာဖရိကဘွား Elon Musk ဖြစ်ပါတယ်။သူနဲ့အပြိုင်ပေါ့နော်။အာကာသခရီးသွန်းလုပ်ငန်းကိုအပြိုင်လုပ်နေတာ Blue Origin လို့ခေါ်ပါတယ်။သူ့ရဲ့ပိုင်ရှင်ကတော့ Jeff Bezos ။သူဟာ online ကုန်ရောင်းမှာနာမည်ကြီးတဲ့ Amazon ကိုစတင်တည်ထောင်ခဲ့သူဖြစ်ပါတယ်။အာကာသခရီးသွန်းလုပ်ငန်းကိုရောက်ချလုပ်မဲ့ကုမ္ပဏီဖြစ်ပြီးတော့ Blue Origin ကလွန်ခဲ့တဲ့2000ခုနှစ်ကစခဲ့ပါတယ်။Blue Origin design ရလို့ VTVL လို့ခေါ်ပါတယ် Vertical Takeoff and Vertical Landing မမတ်တဲ့မမတ်စင်းတဲ့ဒုံးရင်မျိုးဖြစ်ပါတယ် Now Agatha Keyra Company တကူကတော့ Sir Richard Branson ရဲ့ Virgin Galactic လို့ခေါ်ပါတယ်အခုအချိန်မှာ American Dollar 2သိန်းခွဲပြီးရင် Agatha နဲ့နမိတ်အဒုံးပြန်လို့လေမြင်မျိုးနဲ့ခေါ်ဆောင်သွားမှာပြီးတော့ Agatha ထဲမှာအလေးချိန်ပဲနေမှာကဘာကြီးတကူလုံးကိုပြန်မြင်ရလောက်တဲ့အမြင့်အထည်သူတင်ပေးသွားမှာဖြစ်ပါတယ်အဲ့ဒါဆိုလို့ရှိရင်ခုနကျွန်တော်ပြောတဲ့ Carmen Line ကိုကြော်သွားပြီပေါ့နော်အမြင့်ပေ62မိုင်ကျော်သွားပြီပေါ့ဟိုကလေမြန်းမပြန်ရသေးပါဘူးเนาะဒါပေမဲ့စည်ရင်းပေးထားကြပါတယ်ဒီ Virgin Galactic ရဲ့ Agatha ဒုံးရင်ကတော့ Spaceship 2လို့နာမည်ပေးထားပါတယ်အမြင့်ပေ5000 6000ကျော်လောက်အထက်မှာဒီ7မိနစ်ကျော်ပြန်တန်းပေးမှာဖြစ်ပါတယ်ရှင်2000နဲ့တစ်ခုနှစ်ကနေ2009မှာ Space Adventure ဆိုတဲ့ကုမ္ပဏီပေါ့မှာသူကတော့ပွဲစားကုမ္ပဏီမျိုးပါသူကနေ Agatha ခရီးသွား9ဦးကို Russia နိုင်ငံရဲ့ဆိုယူတုံးမြန်နဲ့အပြည်ဆိုင်ရာအာကာသစခန်းကိုတင်ပေးခဲ့ပူပါတယ
်အာကာသနဲ့ခီးသွားဖို့အတွက်စီရင်ပေးထားသူဟာ2019ခုနှစ်တည်းဆိုလူပေါင်း1000လောက်ရှိနေပါပြီနောက်ဆိုအာကာသတဲ့ကိုလူရာနဲ့ချီးပြီးခီးသွားနိုင်တဲ့အထိဖြစ်လာနိုင်မယ်လို့တွက်ဆထားကြတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံရအောင်
တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နည်းပညာခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်မကြခင်အစီအစဉ်တွေအဆုံးသတ်တော့မှာပါအခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကတလဲကြီးညာပေးပါအောင်ရှင
်အမေရိကန်တန်းကျွယ်တထေးဂျက်ဖရီအက်ပစ်တိုင်းရဲ့တက်ငယ်မရိမှုကိုတက်ညာစွာကူညီဖြည့်ရှင်းပေးခဲ့တယ်လို့ဆွဆွဲပြောဆိုခံနေရတဲ့အလုတ္တမအဝင်ကြီးအလက်ဇန်းဒရာအကော့စတာဟာယာဒုကနှုတ်ထွက်လိုက်ပြီးဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကဒီကနေ့ပြောကြားလိုက်ပါတယ်။ဒီကနေ့တိုင်းပြည်အနောက်အလယ်ပိုင်းကဝစ်ကွန်ဆင်နဲ့အိုဟိုင်းယိုပြည်နယ်တွေကိုမထွက်ခွာခွင့်အင်ပြူတော်မှာအလုတ္တမအဝင်ကြီးနဲ့အတူဘေးကျင်းရှင်ရပြီးသမ္မတထရမ့်ကသတင်းတောက်တွေကိုအဲ့ဒီလိုပြောကြားလိုက်တာပါ။လွန်ခဲ့တဲ့17နှစ်ကဖလော်ရီဒါပြည်နယ်မှာပြည်ထောင်စု၈နှစ်အဖြစ်တာဝန်ထမ်းဆောင်နေစဉ်အတွင်းအက်ပစ်တိုင်းရဲ့အမှုကိုဝင်ကြီးအကော့စတာကကင်တွယ်ခဲ့တဲ့အပေါ်ဝေဖန်မှုတွေနဲ့ရင်ဆိုင်ကြရပြီးတဲ့နောက်သူ့အနေနဲ့ယာဒူးကနှုတ်ထွက်မဲ့အကြောင်းသမ္မတထရမ့်ကိုဒီကနေ့မနက်မှာပဲအကြောင်းကြားခဲ့တာလို့ဝန်ကြီးအကော့စတာကသတင်းတောက်တွေကိုပြောပါတယ်။အမေရိကန်ပြည်ထောင်စုအတွင်းနိုင်ငံသားဗနဦးရှိနေတယ်ဆိုတဲ့အချက်လက်တွေကောက်ခံဖို့သမ္မတဒေါ်နယ်ထရမ့်ညွှန်ကြားသမ္မတဒေါ်နယ်ထရမ့်ကသမ္မတညွှန်ကြားချက်အမိန့်ထုတ်ပြန်ပြီးကုသရေးဝန်ကြီးဝန်ကြီးဌာနကိုတာဝန်ပေးလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာဆင်းနစ်တကျင်ကောက်ယူတဲ့တကောင်စီရင်မှာနိုင်ငံသားဟုတ်မှုဆိုတဲ့မေကွန်ထဲ့မေးမဲ့အငင်းပွားပွဲအစီအစဉ်ကိုသမ္မတကဆွန့်လွတ်လိုက်ပြီးတဲ့နောက်မှာအဲ့ဒီလိုပြောကြားလိုက်တာပါ။ကမ္ဘာတဝန်ဘာသာရေးပြည်နယ်မှုတွေဖြစ်ပေါ်နေတာကိုမိမောင်းထုတ်ပြဖို့ရည်ရွယ်တဲ့ညီလာခံတစ်ခုရှေ့သတင်းပတ်အတွင်းဝါရှင်တန် DC မြို့မှာကျင်းပမဲ့အကြောင်းအမေရိကန်နိုင်ငံရေးဌာနကပြောပါတယ်။အခုကျင်းပမဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာညီလာခံကိုရိုဟင်ဂျာတွေအပါအဝင်နိုင်ငံပေါင်းတဒါဇင်ကျော်ကကိုယ်စားလှယ်တွေတက်ရောက်ကြမှာဖြစ်ကြောင်းအမေရိကန်ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာတာအမတ်ကြီးဆန်ဘရောင်းဘက်ကပြောပါတယ်။စီရရလိုအပ်လာရင်ဒါမှမဟုတ်လူသားချင်းစာနာတဲ့အကူအညီတွေပေးဖို့လိုအပ်လာတဲ့အခါရစ်တအချင်းချင်းကြားဆက်သွယ်ပူးပေါင်းဆောင်ရွက်နိုင်ဖို့အတွက်ရည်ရွယ်တဲ့ PASSEX စီရလက်ချက်မှုကိုမြန်မာနဲ့စင်ကာပူရစ်တတို့ပထမဆုံးအကြိမ်ပြုလုပ်ခဲ့ကြပါတယ်။စင်ကာပူရစ်တခါရန်ကုန်ကိုတွားရောက်ပြီးတော့အဲ့ဒီလိုပူတက်စီလက်ချက်ကတာဖြစ်ပါတယ
်။သတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီနေ့ညရဲ့အစီအစဉ်ထုတ်လွှင့်မှုကကိုရန်နိုင်ဖြစ်ပါတယ်။စပ်ပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Nesim Love ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.